Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်ဩဂုတ်လ8ရက်အင်္ဂါနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။မရှာဖုံပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညချမ်းပါရှင်ကျမသင်ကီထိုက်ပါအမေရိကန်နိုင်ငံခြားရေးဝန်ကြီးကဒီကနေ့ထိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံပြီးဒေသအတွင်းလုံခြုံရေးကုန်သွယ်ရေးတို့နဲ့ပတ်သက်ပြီးဆွေးနွေးခဲ့ပါတယ်မြောက်ကိုရီးယားအနေနဲ့ကတော့ဒုံးကျည်နဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်လို့စိတ်ဆက်ဆွေးနွေးမှာမဟုတ်ဘူးလို့ပြောဆိုပါတယ်ဗနီဇွဲလားနိုင်ငံတွင်ဆန္ဒပြပွဲတွေမှာတည်ဆုံကြရသူအများစုဟာဆိုရင်လုံခြုံရေးတပ်ဖွဲ့တွေရဲ့အင်အားအလွန်အကျွံသုံးစွဲမှုကြောင့်ဖြစ်တယ်လို့ကုလသမဂ္ဂကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ဒီညနားဆင်ကြရမယ့်သတင်းလွှာတွေထဲမှာမြန်မာနိုင်ငံရဲ့ဒီမိုကရေစီကြိုးပမ်းမှုတမိုင်းမှာအထင်ကရအဖြစ်ဆုံး၈လုံးရေးတော်ပုံကြီး29နှစ်ပြည့်တဲ့ဒီကနေ့မှာနိုင်ငံတော်အောက်မေ့ဘွယ်အခမ်းအနားတွေကျင်းပခဲ့ကြတဲ့အကြောင်းနဲ့အတူ
ဘာလို့တက်တည်ပြပြီးပြောနိုင်မလဲဆိုရင်တော့လက်နက်ကိုင်ပြည်ပကအတွင်းမှာဒုက္ခရောက်နေတဲ့တိုင်းရင်းသားကျွန်တော်တို့လူမျိုးတွေရဲ့ဘဝတွေခံစားချက်တွေကလူခွေချုပ်ဖောက်မှုရဲ့တင်ပြတာတွေဖြစ်ပါတယ
်အရှိတောင်အရှာနိုင်ငံများအသင်းအာဆီယံတည်ထောင်တာနှစ်90ပြည့်သွားပြီဖြစ်ပေမဲ့အဖွဲ့ဝင်ဖြစ်တဲ့မြန်မာနိုင်ငံမှာလူခွေချုပ်ဖောက်မှုတွေရှိနေသေးတဲ့အကြောင်းကိုညီမြချင်းမြန်မာအဖွဲ့ကဒါရိုက်တာဦးအောင်မျိုးမင်းပြောသွားတာပါအပြည့်စုံကိုတင်ပြနေပြီးမှနားဆင်ကြရပါမယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမသိနေထိုက်တဲ့ကိုညံဝဲအောင်တို့ပြောပြပေးပါမယ်ရှင်
အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ဒီကနေ့ထိုင်းနိုင်ငံကိုရောက်ရှိခဲ့ပြီးကုန်သွယ်ရေးဒေတာတွင်လုံခြုံရေးဆိုင်ရာကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေအပေါ်ဖိအားပေးရင်းနဲ့ပတ်သက်ပြီးလည်းဆွေးနွေးခဲ့တာပါ။ဖိလစ်ပိုင်နိုင်ငံမှာကျင်းပတဲ့ဒေတာတွင်လုံခြုံရေးညီလာခံပြီးဝင်ကြီး Tillerson ထိုင်းနိုင်ငံကိုဒီကနေ့တွားရောက်တာဟာဆိုရင်2014ခုနှစ်ထိုင်းနိုင်ငံမှာဆီယနာသိမ်းပြီးနောက်ပိုင်းအမေရိကန်အစိုးရအဆင့်မြင့်တာဝန်ရှိသူတဦးရဲ့ခီးစဉ်လည်းဖြစ်ပါတယ်။ကီးစင်တွင်ထိုင်းဝင်ကြီးချုပ်ဖရာယူချန်အိုချာနောက်နိုင်ငံခြားရေးဝန်ကြီးဒွန်ပရာမွန်ဝီနိုင်းတို့နဲ့တွေ့ဆုံဆွေးနွေးပါတယ်ဒေတာတွင်လုံခြုံရေးကုန်သွယ်ရေးယင်းနှိမ့်မြုံနှံမှုနဲ့တခြားကိစ္စရပ်တွေမှာအမေရိကန်နဲ့ထိုင်းနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးတို့အပေါ်အမေရိကန်နိုင်ငံခြားရေးဝန်ကြီးတီလာဆန်ကြဲကြဲပြန့်ပြန့်ဆွေးနွေးခဲ့တယ်လို့အမေရိကန်တန်ယုံပြောခွင့်ရတဦးကကြေညာချက်ထုတ်ပြောဆိုပါတယ်မြောက်ကိုရီးယားရဲ့လုံခြုံရေးချင်းချောက်မှုတွေအပါအဝင်ဒေတာရင်းနဲ့ကမ္ဘာလုံးဆိုင်ရာကိစ္စတွေနောက်တောင်တရုတ်ပင်လယ်ပြင်အတွင်းကဖြစ်ထွန်းမှုတွေကိုလည်းဆွေးနွေးခဲ့တယ်လို့ပြောခွင့်ရကပြောပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေအပေါ်ကုလသမဂ္ဂဘက်ကချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုကိုချိုးဖောက်တဲ့အတွက်မြောက်ကိုရီးယားကိုအထီးကျန်ထားရှိရေးအမေရိကန်ရဲ့မူဝါဒကိုထောက်ခံဖို့လဲအမေရိကန်နိုင်ငံခြားရေးဝန်ကြီးကဆောင်ရွက်ခဲ့တယ်လို့ကုန်သွယ်ရေးကိစ္စကိုလည်းဆွေးနွေးခဲ့ပါတယ်။ထိုင်းနိုင်ငံဟာဆိုရင်အမေရိကန်နဲ့ကုန်သွယ်ရေးကွာဟချက်အကြီးဆုံးအဆင့်ဆက်တက်မှာရှိတဲ့နိုင်ငံဖြစ်ပြီးပြီးခဲ့တဲ့နှစ်ကကုန်သွယ်ရေးကွာဟချက်ကဒေါ်လာ19ဘီလီယံနီးပါးရှိခဲ့ပါတယ်။ထိုင်းနိုင်ငံနဲ့ကုန်သွယ်ရေးလုံနီးလုံဟန်ကိုစုံစမ်းစစ်ဆေးဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကသတ်မှတ်ထားတဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ်။ဝန်ကြီးတီလာဆန်ကတော့မလေးရှားအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ကွာလာလမ်ပူကိုဆက်လက်ထွက်ခွာသွားပြီးဖြစ်ပါတယ်ရှင်
။မြောက်ကိုရီးယားရဲ့ရန်လိုတဲ့စီးရေးဆောင်ရွက်မှုတွေကိုထိန်းချုပ်ဖို့နိုင်ငံတကာရဲ့တောင်းဆိုမှုကိုမြောက်ကိုရီးယားအစိုးရကပယ်ချလိုက်ပြီးနျူကလ িয়ার လက်နက်ထုတ်တဲ့အစီအစဉ်ကိုဆက်ပြီးလှုပ်ဆောင်သွားမယ်လို့ပြောကြားလိုက်ပါတယ်။ပယ်ထိန်တပ်ဒုံးတွေပြစ်လွတ်မှုအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီမှစနေနေ့ကအရေးယူတန်းခတ်မှုတွေလှုပ်ခံရပြီးမှမြောက်ကိုရီးယားကအခုလိုတုံ့ပြန်လိုက်တာပါ။အချို့ကြအာဏာပိုင်ပေါ်ပြောင်ပြောင်တင်းတင်းထိပါမှုဖြစ်ပြီးဆက်စုပ်ဖွဲ့အမေရိကန်တို့ရဲ့မြောက်ကိုရီးယားကိုအထီးကျန်ပြစ်အောင်ကြိုးစားတဲ့ဆောင်ရွက်မှုဖြစ်တယ်လို့မြောက်ကိုရီးယားအစိုးရပိုင်သတင်းဌာနတွေကထုတ်ပြန်ခဲ့တာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပေတင်းတုံးတက်အစီအစဉ်နဲ့ပတ်သက်လို့ဘယ်တော့မှညှိနှိုင်းဆွေးနွေးမှာမဟုတ်ဘူးလို့လည်းဖိလစ်ပိုင်နိုင်ငံမလီနာမြို့တော်မှာတင်းနာနေကကျင်းပတဲ့လုံခြုံရေးဆိုင်ရာ ARF ASEAN ဒေသတွင်းဆွေးနွေးပွဲမှာမြောက်ကိုရီးယားကပြောကြားခဲ့ပါတယ်။တကယ်လို့အမေရိကန်အစိုးရကစီရေးဆောင်ရွက်လာမယ်ဆိုရင်မြောက်ကိုရီးယားရဲ့ဗျူဟာမြောက်နျူကလ িয়ার အင်အားနဲ့ပြင်းပြင်းထန်ထန်ဆုံးမမှာဖြစ်တယ်လို့လည်းဆိုပါတယ်။မြောက်ကိုရီးယားအစိုးရအနေနဲ့အမေရိကန်ကလွဲလို့အခြားနိုင်ငံတွေပေါ်ချင်းချောက်ဖို့ရည်ရွယ်ချက်မရှိဘူးလို့ပြောကြခဲ့ပါတယ်
။ပြဿနာတွေနဲ့ရှုပ်ရှုပ်ထွေးထွေးဖြစ်ခဲ့တဲ့စီယုံရေးကာလအဆုံးသတ်သွားပြီးတဲ့နောက်ကင်ညာသမ္မတရွေးကောက်ပွဲမှာပြည်သူတွေမဲပေးနေကြပါပြီ။အကျိအနဲ့ရှင်ပြိုင်နေတဲ့နိုင်ငံတော်မဲပေးပွဲမှာဆန္ဒမဲပေးဖို့မဲဆန္ဒရှင်တွေမိုးမလင်းခင်ကဆက်လို့တန်းစီစောင့်ဆိုင်ခဲ့ကြတာဖြစ်ပါတယ်။ အသက်32နှစ်အရွယ်မိုင်းရက်မာလူဘီကတော့မဲထဲပို3နာရီခွဲစောင့်ခဲ့ရတယ်လို့ပြောပါတယ်ဒီနေ့ရွေးကောက်ပွဲဟာလည်းလက်ရှိသမ္မတအသက်55နှစ်အရွယ်ဥဟုရုကင်ညာတာနဲ့သူ့ရဲ့ကာလရှည်ပြိုင်ဘက်အသက်82နှစ်အရွယ်ရိုင်လာအိုဒင်ဂါတို့ကြားဒုတိယအကြိမ်မြောက်ပြိုင်ပွဲပါရိုင်လာအိုဒင်ဂါက4အကြိမ်မြောက်သမ္မတရွေးကောက်ပွဲဝင်ပြိုင်တာဖြစ်ပါတယ်ကင်ညာနိုင်ငံရဲ့လူများစုကီကူယူမျိုးနွယ်စုတွေကအူဟူရုကင်ညာတာကိုထောက်ခံကြပြီးလောမျိုးနွယ်စုတွေကတော့ရိုင်လာအိုဒင်ဂါကိုထောက်ခံကြပါတယ်။သမရကင်ညာတာကိုမထောက်ခံစေဖို့ပြိုင်ဘက်အိုဒင်ဂါဘက်ကမဲအကြံဖန်လုပ်တယ်ဆိုတဲ့ဆွဆွဲချက်တွေနောက်ထိတ်တန့်ရွေးကောက်ပွဲအရာရှိတဦးအသက်ခံရမှုတို့ကြောင့်စီယုံရေးလုပ်ငန်းတွေရဲ့ပုံရိပ်ကိုထိခိုက်ခဲ့ပါတယ်။တင်မာမှုတွေတိုးလာတာကြောင့်လဲမျိုးနယ်စုတွေကြအကြမ်းဖက်မှုတွေကြောင့်လူပေါင်း1100ကျော်သေဆုံးခဲ့ရပြီးလူပေါင်း6သိန်းကျော်အိုးအိမ်ရွှေ့ပြောင်းခဲ့ရတဲ့2009ခုနှစ်ဆန္ဒမဲပွေပေးပွဲအခြေအနေမျိုးပြန်ဖြစ်လာမယ့်အရေးကိုလည်းစိုးရိမ်ခဲ့ကြပါတယ်ရှင
်ဗန်နီဇွဲလားနိုင်ငံကလေးလကြအစိုးရဆန့်ကျင်ရေးလမ်းပေါ်ထွက်ဆန္ဒပြပွဲတွေအတွင်းသေဆုံးသူ125ဦးထက်ကအများစုဟာလူညုံရေးတပ်ဖွဲ့ဝင်တွေရဲ့ကြဲကြဲပြန့်ပြန့်နဲ့စနစ်တကျအင်အားအလွန်ကျွံသုံးခဲ့မှုကြောင့်ဖြစ်တယ်လို့ကုလသမဂ္ဂလူ့အခွင့်အရေးယုံကပြောဆိုလိုက်ပါတယ်ကုလလူ့အခွင့်အရေးယုံကပနမစုံစမ်းစစ်ဆေးမှုစီးရင်စရာတွေကိုအခြေခံပြီးဒီကနေ့အင်္ဂါနေ့မှာထုတ်ဖော်ပြောဆိုလိုက်တာပါလူညုံရေးတပ်ဖွဲ့ဝင်တွေကြောင့်46ဦးသေဆုံးခဲ့ရပြီးလူပေါင်း28ဦးသေဆုံးမှုမှာတော့အစိုးရလိုလားတဲ့လက်နက်ကင်အဖွဲ့တွေမှာတာဝန်ရှိတယ်လို့အစိုးရခန်းစားကဖော်ပြပါတယ်ကျန်တဲ့တည်ဆုံမှုတွေမှာတော့ဘယ်သူမှတာဝန်ရှိတယ်ဆိုတာရှင်းရှင်းလင်းလင်းမရှိသေးဘူးလို့စုံစမ်းစစ်ဆေးသူတွေကပြောနေပါတယ်။ဗင်နီဇွဲလားနိုင်ငံတွင်မတည်ငြိမ်မှုတွေစချိန်ကစခဲ့လေဆိုရင်လူပေါင်း9000ကျော်ကိုအထောက်အထားခံမှာမရှိဘဲဖမ်းဆီးခဲ့ပြီးလူပေါင်း1000ကျော်ဖမ်းဆီးချုံနောင်ခံရဆဲဖြစ်ကြောင်းကုလလူအခွင့်ရေးအကြီးအကဲဇိုင်ရက်အယ်ဟူစိန်ကကြေညာချက်မှာပြောဆိုပါတယ်။ဒါအပြင်ဖမ်းဆီးခံရသူတွေကိုလျှက်စစ်နဲ့ရှော့ရိုက်တာ၊ရိုက်နှက်တာ၊တပ်ဖြတ်ဖို့ချင်းချောက်တာနဲ့လေမိုင်းဆိုင်ရာထိပါစော်ကချင်းချောက်မှုတွေအပါအဝင်ချင်းချောက်မှုတွေမတော်တဆဆက်ဆံခံရမှုတွေရှိနေတယ်လို့သူကပြောပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးယုံကဇွန်လနဲ့ဇူလိုင်လအတွင်းထိခိုက်ခံစားခဲ့ရသူတွေ၊သူ့ရဲ့မိသားစုတွေ၊ညံ့မြင်ကိုတွေ့ကြုံသူတွေ၊သတင်းသမားတွေနဲ့အခြားပုဂ္ဂိုလ်တွေစုစုပေါင်း150လောက်ကိုတွေ့ဆုံမေးမြန်းမှုတွေကတွေ့ရှိချက်တွေကိုအခြေခံပြီးပြောဆိုနေတာပါ။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေမြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းမြန်မာနဲ့ဒေတာတွင်သတင်းတွေကိုကြေညာနေပါတယ်။အရှိထောင်အာရှနိုင်ငံများအဖွဲ့အာဆီယံစတင်တီထောင်တဲ့နှစ်90ပြည့်ရွှေတုနှစ်ပတ်လည်အထိမ့်အမှတ်အဖြစ်နိုင်ငံတော်သမ္မတဦးထင်ကျော်ကဒီကနေ့ဂုဏ်ပြုသဝင်လာပေးပို့ပါတယ်။အာဆီယံဖွဲ့စည်းထူထောင်တဲ့သမိုင်းမှတ်တိုင်ဖြစ်သလိုမြန်မာနိုင်ငံအတွက်လည်းအာဆီယံအဖွဲ့ဝင်စတင်ဖြစ်ခဲ့တဲ့နှစ်90ပြည့်အထိမ့်အမှတ်ဖြစ်တာကြောင့်ထူးခြားတဲ့နှစ်ပတ်လည်နေ့အဖြစ်ဂုဏ်ပြုကြိုဆိုတဲ့အကြောင်းသဝင်လာမှာဖော်ပြပါတယ်။အာဆီယံဖွဲ့စည်းအနေနဲ့လွန်ခဲ့တဲ့290ကာလတလျှောက်အပြန်အလှန်လေးစားမှုပူးပေါင်းဆောင်ရွက်မှုတူညီတဲ့ဆန္ဒလေးထားမှုစတဲ့မူရီအပေါ်အခိုင်အမာရပ်တည်ပြီးရည်မှန်းချက်ဥတီချက်အပြောင်မခံပဲရှောက်လှမ်းခဲ့သလိုတိုးတက်အောင်မြင်မှုတွေဖော်ဆောင်နိုင်ခဲ့တယ်လို့လည်းသဝင်လာမှာဖော်ပြပါတယ်။ရှေ့လျှောက်လည်းနိုင်ငံတကာအတိုင်းအဝိုင်းနဲ့ထိတွေ့ဆက်ဆံမှုတွေတိုးမြင့်တည်ဆောက်ပြီးအာဆီယံအတိုင်းအဝိုင်းရဲ့တိုးတက်မှုတွေကိုဆက်လက်ဖော်ဆောင်သွားဖို့ဒီလိုဖော်ဆောင်လာမှာမြန်မာနိုင်ငံအနေနဲ့တက်တက်ကြွကြပါဝင်လှုပ်ဆောင်နေတဲ့အကြောင်းလဲသမရရဲ့ဒီကနေ့သဝင်လာမှာဖော်ပြထားပါတယ်ရှင်
။ပါကစ္စတန်နိုင်ငံအရှေ့ပိုင်းမှာတနင်္လာနေ့နှောင်းမန်းကကားဘုံပေါက်ကွဲခဲ့တာကြောင့်လူ30ကျော်ထိခိုက်ဒဏ်ရာရသွားပါတယ်။အသီးနှံတွေအပြည့်တင်လာတဲ့ထရက်ကားတစ်စင်းတည်းမှာပေါက်ခွဲပစ္စည်းတွေဖွက်ယူလာပြီးပေါက်ခွဲတိုက်ခိုက်တာဖြစ်ကြောင်းလာဟုမျိုးကအစိုးရထိတ်တန့်အရာရှိကပြောပါတယ်။အခုတိုက်ခိုက်မှုဟာယာရူးကနေဖေရှားခံခဲ့ရတဲ့ပါကစ္စတန်ဝန်ကြီးချုပ်ဟောင်းနဝါရှရစ်ကိုထောက်ခံရာအဓိကနယ်မြေဖြစ်ပြီးလာဟုမျိုးမှာအခုနောက်ဆုံးဖြစ်ပေါ်တဲ့တိုက်ခိုက်မှုဖြစ်ပါတယ်။ပြီးခဲ့တဲ့လတုန်းကလည်းဒီလာဟုမျိုးမှာပါကစ္စတန်တာလီဘန်စစ်သွေးကြွအဖွဲ့ကအသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်လူ25ယောက်ထက်မနည်းသေဆုံးခဲ့ရပါတယ်။
အမေရိကန်ပြည်ထောင်စုကပြည်ပအချမ်းဖက်ဝါဒီအဖွဲ့အဖြစ်လွန်ခဲ့တဲ့3နှစ်ကသတ်မှတ်ထားတဲ့ပါကစ္စတန်အစ္စလာမစ်ဂူကြီးရဲ့အသင်းအဖွဲ့က နိုင်ငံရဲ့နိုင်ငံရေးလောကတဲ့ခြေစုံပြစ်ဝင်ဖို့နဲ့ရွေးကောက်ပွဲတွေမှာရှင်ပြိုင်မှုရည်မှန်းချက်နဲ့နိုင်ငံရေးပါတီတွေထူထောင်လိုက်ပါတယ်။အငင်းပွားပွဲအကူအညီပေးရေးအဖွဲ့ဂျမက်ဦးဒါဝါကပြည်ပင်ခံထားတဲ့အိန္ဒိယစံကျင်ရေးလက်ရှကာအီတိုက်ပါအဖွဲ့ရဲ့ရှေ့တွေ့ရုပ်ပြအဖွဲ့အစည်းအဖြစ်ယုံကြည်ရပြီး2008ခုနှစ်ကအိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာလူတွေတေချေထိခိုက်ဒဏ်ရာရခဲ့တဲ့တိုက်ခိုက်မှုကိုအဓိကအစီအစဉ်သူ့လိုဆွတ်ဆွတ်ခံရတဲ့ဟာဖစ်ဆာအီကစီမံခန့်ခွဲတာဖြစ်ပါတယ်။ပြီးခဲ့တဲ့6လအတွင်းပါကစ္စတန်မှာနေအင်အခြေချုပ်ချခံထားရတဲ့ဟာဖစ်ဆာအီကိုဖမ်းဆီးပြီးတရားစီရင်နိုင်ဖို့အတွက်အမေရိကန်အစိုးရကဒေါ်လာ10သန်းစုကြည်ထုတ်ထားပါတယ်။နိုင်ငံတကာရဲ့ဖိအားပေးမှုနဲ့အစ္စလာမစ်ခေါင်းဆောင်ကိုပါကစ္စတန်အစိုးရကဖမ်းဆီးခဲ့တာဖြစ်ပြီးနောက်ထပ်2လချုပ်ရက်ထပ်တိုးထားပါတယ်ရှင်
။တောင်အာဖရိကသမ္မတဂျက်ကော့ဇူမာကိုယာရုကဖယ်ရှားနိုင်မဲ့အယုံကြည်မရှိအဆိုကိုဒီကနေ့အင်္ဂါနေ့မှာလွှတ်တော်အမတ်တွေလျှို့ဝှက်မဲခွဲကြမှာပါ။အဂရီလိုက်စားမှုဆွဆွဲချက်တွေစီးဝါရေးဥဆောင်ကြီးကြပ်မှုနဲ့ပတ်သက်လို့ဝေဖန်မှုတွေရှိနေတဲ့ကြားကပဲပထမဦးဆုံးတောင်းဝန်ယူခဲ့တဲ့2009ခုနှစ်ကစလို့ကြုံခဲ့ရတဲ့အယုံကြည်မရှိအဆိုမဲခွဲမှုတွေမှာတော့သမရဇူမာလွတ်မြောက်ခဲ့ပါတယ်နိုင်ငံအနေနဲ့အကြီးအကျယ်စီးဝါရေးကြာဆင်းမှုနောက်အလုတ်လက်မဲ့နှုတ်မြင့်မားမှုတွေနဲ့ရုံးမတက်နိုင်ဖြစ်ခဲ့ရပြီးသမရဇူမာကဗဏ္ဍာရေးဝန်ကြီးပရာဗင်ဂူဟမ်ကိုပြီးခဲ့တဲ့မတ်လတည်းမှာယာဒူးကနေဖယ်ရှားခဲ့ပါတယ
်နောက်ဆုံးရသတင်းတွေကိုမှတ်သင်ကြီးထိုက်နဲ့ကိုညံဝင်းအောင်တို့ပြောပြပေးခဲ့တာပါရှင်အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံနဲ့အဖွဲ့ဝင်ဖြစ်တဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံတည်ထောင်တာနှစ်90ပြည့်အဖြစ်အဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ရေးပြောဆိုနေကြမှာပဲလူအခွင့်ရေးအခြေအနေတွေတိုးတက်အောင်ကြိုးပမ်းဖို့လေဒေသတွင်းလူအခွင့်ရေးလှုပ်ရှားသူတွေကတိုက်တွန်းလိုက်ကြပါတယ်ဖွံ့ဖြိုးတိုးတက်မှုတွေရဲ့အခြေခံအုတ်မြစ်အဖြစ်လူအခွင့်ရေးပြဿနာတွေကိုဖြေရှင်းဖို့မြန်မာအပါအဝင်အာဆီယံနိုင်ငံတွေကြားဆောင်ရွက်ရမယ့်ကိစ္စတွေအများအပြားရှိနေတယ်လို့လည်းပြောဆိုခဲ့ကြတာပါအပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့နန်းလောင်ကတင်ပြပေးပါမယ်ရှင်
အာဆီယံစတင်ထူထောင်ခဲ့တာဒီသတင်းပါထဲမှာပဲနှစ်ပေါင်း90ပြည့်လာချိန်မှာဒေသတွင်နိုင်ငံရေးလူမှုရေးအရာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ဖို့အဖွဲ့ဝင်နိုင်ငံကခေါင်းဆောင်တွေတိုက်တွန်းနေကြပါတယ်။မြန်မာနိုင်ငံကသမ္မတဦးထင်ကျော်ကလည်းရှေ့လာမယ့်အနှစ်90အတွင်းအာဆီယံဒေသတွင်နိုင်ငံရေးစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေလူမှုရေးအရာတာဝန်ယူမှုရှိတဲ့လူမှုအခြေပြုအသိုက်အဝန်းတစ်ခုထွက်ပေါ်လာရေးရည်မှန်းဖို့တဝန်လွှာပေးပို့ခဲ့ပါတယ်။ဒါပေမဲ့လည်းဒေသတွင်လူအခွင့်အရေးပူပေါင်းလှုပ်ရှားနေတဲ့ Forum Asia ကတော့လူအခွင့်အရေးအခြေအနေတွေတိုးတက်အောင်ဆောင်ရွက်ဖို့မျက်ခြေမပြတ်ဖို့လဲဒီကနေ့ပဲကြေညာချက်တစ်စောင်ထုတ်ပြန်တိုက်တွန်းခဲ့တာပါ Forum Asia နဲ့ပူပေါင်းလှုပ်ရှားနေတဲ့ဒေသတွင်လူအခွင့်အရေးလှုပ်ရှားမှုအဖွဲ့ဖြစ်တဲ့ Alternative ASEAN Network for Burma အဖွဲ့ရဲ့အတွင်းရင်းမှူး David Stothart ကတော့လူအခွင့်အရေးအခြေခံတွေမရှိဘဲဖွံ့ဖြိုးတိုးတက်မှုတွေမရနိုင်ဘူးလို့ဆိုပါတယ်
We need to be very clear that a people oriented communityA people-oriented ASEAN where there is political cohesion and economic integration must very clearly articulate a commitment to human rights.
စီဝါရေးအရာရောနိုင်ငံရေးအရာပါတညီတညွတ်တည်းရှိတဲ့လူမှုအခြေပြုအာဆီယံအတိုက်အဝန်းတစ်ခုထွက်ပေါ်လာဖို့အတွက်လူအခွင့်အရေးကိုလေးစားလိုက်နိုင်ရမယ်ဆိုတာကျမတို့အားလုံးရှင်းရှင်းလင်းလင်းသိဖို့လိုအပ်ပါတယ်အာဆီယံအဖွဲ့ကြီး290ပြည့်တဲ့အချိန်မှာပဲပဋိပက္ခတွေဖြစ်ပေါ်နေတာလူအခွင့်အရေးကိုစနစ်တကျနဲ့ကြေကြေပြန့်ပြန့်ချိုးဖောက်တာတွေရှိနေတယ်လို့အရင်တုန်းကဖြစ်ပွားခဲ့တဲ့လူမှုအတိုင်းဝိုင်းကြားပဋိပက္ခတွေကလည်းတကြော့ပြန်ဖြစ်ပွားနေပါတယ်ဒါကြောင့်အာဆီယံအဖွဲ့ဝင်နိုင်ငံအားလုံးအနေနဲ့လူအခွင့်အရေးကိုအလေးအနက်ထားလေးစားလိုက်နာဖို့လိုအပ်ပါတယ်
။သမ္မတဦးထင်ကျော်ကတော့အာဆီယံထူထောင်တဲ့သမိုင်းဝင်ကာလအဖြစ်သမဂမြန်မာနိုင်ငံအာဆီယံအဖွဲ့ဝင်ဖြစ်လာခဲ့တဲ့အနည်း20ပြည့်ကာလအဖြစ်ပေးပို့တဲ့တဝန်လွှာမှာတော့ဒေတာရင်းပေါင်းစည်းမှုတည်ဆောက်ရေးလုပ်ငန်းတွေမှာတက်တက်ကြွကြွပူးပေါင်းဆောင်ရွက်သွားမယ့်အကြောင်းကတိပြုခဲ့တာပါ။ Forum Asia အဖွဲ့ဝင်ညီမြအချင်းမြန်မာအဖွဲ့ကဒါရိုက်တာဦးအောင်မျိုးမင်းကတော့အာဆီယံဒေတာရင်းပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ဖို့ရည်မှန်းချက်တွေဟာကောင်းမွန်ပေမဲ့လူ့အခွင့်အရေးကိုလည်းအာရုံစိုက်ဖို့လိုတယ်လို့အခုလိုမြင်ပါတယ်
။မြန်မာနိုင်ငံမှာအခုချိန်ထိလူခွေရေးချိုးဖောက်မှုတွေမရက်တန့်သေးတာတော့မြန်မာပြည်သူတရားလုံးအကုန်လုံးသိပါ။ဘာလို့တက်တေပြပြီးပြောနိုင်မလဲဆိုရင်တော့လက်နက်ကင်ပြိပကအတွင်းမှာဒုက္ခရောက်နေတဲ့တိုင်းရင်းသားကျွန်တော်တို့လူမျိုးတွေရဲ့ဘဝတွေခံစားချက်တွေကလူခွေချိုးဖောက်မှုနဲ့တင်ကြေတာတွေဖြစ်ပါတယ်။တရားဥပဒေအရကျွန်တော်တို့ဖိနှိပ်တဲ့ဥပဒေတွေတကူရေးလွတ်လပ်မှုကိုထိခိုက်နိုင်တဲ့လက်လက်စာထုတ်ဖော်ပြောဆိုမှုကိုချိန်ချောက်တဲ့ဥပဒေတွေရှိမိခြင်းကလည်းတက်တေအထောက်အထားပြလို့ရပါတယ်။တစ်ချိန်တည်းမှာပဲကျွန်တော်တို့ဒီစီးပွားရေးကုမ္ပဏီကြီးတွေရဲ့တက်ရောက်မှုကြောင့်လူခွေရင်းနဲ့စီးပွားရေးဆိုတဲ့အခန်းကဏ္ဍကိုလည်းပုံမှုပြီးတော့ ကျွန်တော်သိရှိဖို့လိုအပ်တယ်လို့လူတွေမှာ DNA တက်ဆိုင်နဲ့လူခွေချိုးဖောက်မှုကြုံတွေ့ရတော့မြန်မာနိုင်ငံမှာတက်တဲ့အထင်ရှားဖြစ်ပါတယ်
အာဆီယံအနှစ်50ပြည့်အထိမ်းအမှတ်အခမ်းအနားကိုတော့အာဆီယံအလဲကျဥက္ကဋ္ဌတာဝန်ယူထားတဲ့ဖိလစ်ပိုင်နိုင်ငံမှာဒီကနေ့ကျင်းပရမှာဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေးနဲ့အတူအာဆီယံနိုင်ငံခြားရေးဝန်ကြီးတွေမဟာမိတ်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေနဲ့ကူစလဲရီတက်ရောက်ခဲ့ကြပါတယ်။အာဆီယံအဖွဲ့ကို1969ခုနှစ်ဩဂုတ်လ10ရက်နေ့မှာအင်ဒိုနီးရှားမလေးရှားဖိလစ်ပိုင်စင်ကာပူနဲ့ထိုင်း၅နိုင်ငံစတင်ထူထောင်ခဲ့တာဖြစ်ပြီးမြန်မာနိုင်ငံကတော့1998ခုနှစ်မှာအဖွဲ့ဝင်အဖြစ်နဲ့တရားဝင်ပူးပေါင်းပါဝင်လာခဲ့တာဖြစ်ပါတယ်ရှင်
။နန်းလောင်မင်းမြန်တင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုတော့29နှစ်ပြည့်ရှိလေလုံးရေးတော်ပုံကြီးအောင်မြင်ပွဲအထိမ်းအမှတ်အခမ်းအနားကျင်းပတဲ့အကြောင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံမှာဒီမိုကရေစီတောင်းဆိုအောင်ကြွားလှုပ်ရှားမှုပေါ်ပေါက်ခဲ့တာ29နှစ်ပြည့်လာပြီမယ်။ရည်မှန်းချက်တွေမပြည့်ဝသေးတဲ့အကြောင်း1988ခုနှစ်လူထုအောင်ကြွမှုမှာဦးဆောင်သူတွေကပြောဆိုလိုက်ကြပါတယ်။အထူးသဖြင့်မြန်မာနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီရရှိရေး2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့လိုအပ်ကြောင်းလည်းဒီကနေ့ကျင်းပတဲ့ရှစ်လေးလုံး29နှစ်ပြည့်အခမ်းအနားမှာပြောဆိုခဲ့ကြတာပါ။ပြည်စုံကတော့ရန်ကုန်မြို့ကရှစ်လေးလုံးအခမ်းအနားကိုကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့ကိုကောင်းစံဟင်းကပြောပြပေးမှာဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံမှာ1988ခုနှစ်ဩဂုတ်လ10ရက်နေ့ကတပါတီအာဏာရှင်စနစ်ဖျောက်ချဖို့ဒီမိုကရေစီနဲ့လူ့အခွင့်အရေးရရှိဖို့အတွက်ငြိမ်းချမ်းစွာတောင်းဆိုဆန္ဒပြခဲ့တဲ့ရှစ်လေးလုံးအရေးတော်ပုံကြီးဟာဒီကနေ့ဆိုရင်29နှစ်ပြည့်ပြီဖြစ်ပါတယ်။ရှစ်လေးလုံးအရေးတော်ပုံ29နှစ်ပြည့်အခမ်းအနားကိုတော့မြန်မာနိုင်ငံအဝမ်းကျင်းပကြပါတယ်။ရန်ကုန်မြို့တငန်းကျုံမြို့နယ်ဓမ္မပီယာကျောင်းတိုင်မှာကျင်းပတဲ့ရှစ်လေးလုံးအရေးတော်ပုံနေ့အခမ်းအနားမှာတော့88ကျောင်းသားခေါင်းဆောင်တဦးဖြစ်တဲ့ကိုမင်းကိုနိုင်ကစစ်မှန်တဲ့ဒီမိုကရေစီရရှိဖို့နဲ့ပြည်တွင်းစစ်တွေငြိမ်းချမ်းဖို့အတွက်လောင်ရှိအခြေခံဖွဲ့စည်းပုံဥပဒေပြင်ဆင်ဖို့လိုအပ်တယ်လို့အဖွဲ့မင်းကုန်းမှာပြောလိုက်ပါတယ်
။ခြေလေးလုံးကနေပြီးတော့ချိုးပွေလိုက်တဲ့အချိုးပွေကဒီနေ့ပြောင်းလာတယ်။ဒီနေ့အခြေအနေကိုကြည့်လိုက်တော့ကျွန်တော်တို့ဒီမိုကရေစီရေးအပြင်ကိုတိုင်းရင်းသားအနေနဲ့ညီညွတ်ရေးအပြည့်ယူရပါဦးမယ်။အဲ့ဒီကတကယ်ပြည်တော်စုဆိုတဲ့ပန်းနိုင်ငံလည်းကျွန်တော်တို့လက်ရှိတက်လို့မရအဖက်ကလည်းဒီမိုကရေစီရေးကိုခြံထားလို့မရအဲ့လိုသွားနေတဲ့အချိန်မှာကျွန်တော်တို့ရဲ့အားလုံးရဲ့အရေးကြီးဆုံးသူမြင်တဲ့လုပ်ငန်းတွေကပါပဲဆိုတော့အခြေခံဥပဒေပြင်ဆင်ရေးဆိုတာကိုထိတာပါလိမ့်မယ်အဲ့ဒီအခြေခံဥပဒေပြင်ဆင်ရေးလို့ပြောလိုက်တာနဲ့ဘာဖြစ်လာမလဲဆိုတော့ချင်းချောက်မှုတွေအသာအစီအွေအဲ့ဒါလည်းကျွန်တော်တို့တွေ့ရတယ်။ကျင်းနာမှုတွေဘာကြောင့်ပြင်ရမှာလဲဆိုတော့ဒီမိုကရေစီအပြည့်မရလို့တိုင်းသားတွေနဲ့ရင်ဆိုင်နေရတဲ့ပြည်ရင်းစစ်အမေ့အမြစ်မှာမျိုးကိုချင်းချင်းတွဲတဲ့တိုင်းလုံးတတ်တတ်နေကြတဲ့စစ်ကိုရပ်ချင်ဘူး။အဲ့တော့ပြည်ရင်းစစ်ရပ်ဖို့နဲ့ငြိမ်းချမ်းရေးရဖို့ဆိုတာလေနောက်ဆုံးမှပြည်သူ့ကိုပြင်မှဦးရမှာပဲ။
ရှစ်သက်ရှစ်ကျောင်းသားခေါင်းဆောင်ကိုမြအေးကတော့ရှစ်လေးလုံးအရေးတော်ပုံရဲ့တောင်းဆိုချက်တွေအပြည့်အဝမရရှိသေးဘူးလို့ထောက်ပြလိုက်ပါတယ
်ရှစ်လေးလုံးအရေးတော်ပုံကြီးရဲ့တောင်းဆိုချက်တွေပေါ့ဗျာရှစ်လေးလုံးအရေးတော်ပုံကြီးတောင်းဆိုချက်တွေကျွန်တော်တို့ဒီပြည့်ချက်ပြီးမရသေးပါဘူးမပြည့်ဝသေးပါဘူး NLD ဆိုတာရုံးကခံရခက်ခဲလို့ဆိုတော့ကျွန်တော်နားလေပါတယ်သို့တော်လည်းအစိုးရကိုကျွန်တော်တိုက်တွန်းချင်တာအစိုးရရွေးကောက်ပွဲကမ်ပိန်းကာလမှာပြောခဲ့တဲ့အချက်တွေနောက်တစ်ခုကဒီသမ္မတရုပ်အထိကျော်ပြောခဲ့တဲ့ဟာပါ၃ချက်ရှိပါတယ်အဲ့ဒါ2008ဖွဲ့စည်းပုံပြင်မှုငြိမ်းချမ်းရေးတခြားဘုနောက်ပြောက်ဥပဒေစိုးမှုဒီ၃ချက်ကတော့အစိုးရအကောင့်တွေဖော်ဆီးကြပါတယ်ကျွန်တော်တို့ကဘယ်နေရာဘယ်ခန်းနာကဏ္ဍကဖြစ်ဖြစ်ပါကျွန်တော်တို့အနေနဲ့ကအခုတည်းဒီကျွန်တော်တို့ကကျွန်တော် driving force ပါအဲ့လိုပဲကျွန်တော်ခံယူထားပါတယ်မောင်းနေအားတစ်ခုလည်းခံယူထားပ
ါရှစ်လေးလုံးအရေးတော်ပုံမှာပါဝင်ခဲ့တဲ့အမျိုးသားဒီမိုကရေစီအင်အားစုပါတီ NDF ကဟူးခိုင်မောင်ကြီးကတော့ဒီမိုကရေစီတိုက်ပွဲရဲ့29နှစ်တာခရီးကိုအခုလိုသုံးသပ်လိုက်ပါတယ
်ရှစ်လေးလုံး29နှစ်ကျွန်တော်တို့ဒီမိုကရေစီတိုက်ပွဲကိုဆောင်ရွက်ခဲ့တာဒါနှစ်30မိပါရှိပေမဲ့ကျွန်တော်တို့လိုချင်တဲ့ပုံစံမရောက်သေးပါဘူးဒါပေမဲ့ပြည်သူကရွေးကောက်တင်မြောက်နိုင်တဲ့အစိုးရတရားပေါ်ပေါက်လာပါလေဒါပေမဲ့ဒီလိုပြည်သူအစိုးရဖြစ်ပြီးတော့မှတကယ်ပြည်သူအစိုးရစစ်စစ်အနေနဲ့ရပ်တည်နိုင်သေးပါဘူးဒါဟာကျွန်တော်လိုချင်တဲ့ပုံစံမဟုတ်ပါဘူး
1988ခုနှစ်စက်တင်ဘာ18ရက်နေ့မှာစစ်တပ်ကအာဏာသိမ်းဖျော်ခွင်းခဲ့တာကြောင့်ရှစ်လီလုံကာလအတွင်းရဟန်းရှင်လူအများအပြားတည်ဆုံခဲ့ကြရသလိုမြန်မာနိုင်ငံနေဆက်တစ်လျှောက်ကိုလည်းတွောခိုခဲ့ကြသူတွေလည်းရှိပါတယ်အဲ့ဒီလိုဘဝပေါင်းများစွာနဲ့ပြည့်စက်လာခဲ့ရတဲ့ရှစ်လီလုံအရေးတပုံကြီးရဲ့ဤမှန်းချက်တွေပြလာဖို့ကိုတော့လက်ရှိအရေးတအစိုးရလက်ထက်မှာဖော်ဆောင်သွားနိုင်ဖို့ကိုပြည်သူအများကတောင်းဆိုနေကြတာပဲဖြစ်ပါတယ်ခင်ဗျာ
ကိုကောင်းစံဟိန်တည်င်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်တစ်ဆက်ထဲမှာပဲတခြားပြည်နယ်နဲ့တိုင်းတွေမှာကျင်းပတဲ့အထိတ်မှအပွဲအကြောင်းတွေကိုလည်းတင်ပြပေးခြင်းပါတယ်ရှစ်လီလုံရေတော်ပုံအဖြစ်ထင်ရှားတဲ့ဒီမိုကရေစီရေလှူရှားမှုရဲ့ရည်မှန်းချက်တွေကိုမမေ့ကြဘူးမြန်မာနိုင်ငံတဝန်းအထိတ်မှအခမ်းအနားတွေမှာတက်ကြွလှူရှားသူတွေကတိုက်တွန်းလိုက်ကြပါတယ်ရှစ်လီလုံလှူရှားမှုမှာကိုတိုင်းပါဝင်ဖြတ်သန်းခဲ့ရသူတွေရဲ့29နှစ်ပြည့်အခမ်းအနားတွေမှာပြောဆိုချက်တွေကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကစူးစီးတင်ပြထားပါတယ်ရှင
်ဟုတ်ပါတယ်1988ခုနှစ်တုန်းကဒီမိုကရေစီရေလှူရှားမှုတွေမှာကွယ်လွန်ခဲ့သူတွေကိုရည်စူးပြီးတော့ကောင်းမှုကုသိုလ်ပြုတဲ့ဘာသာရေးအခမ်းအနားတွေပါဝင်ရှစ်လေးလုံး29နှစ်ပြည့်အခမ်းအနားတွေမှာတော့တစ်ချိန်လုံးကဒီမိုကရေစီရေရည်မှန်းချက်တွေကိုတက်ကြွလှူရှားသူတွေကပြန်ပြောင်းသတိပေးခဲ့ကြတာပါ29နှစ်တာကာလအတွင်းမြန်မာနိုင်ငံမှာအယက်သားဆိုရတရက်အုပ်ချုပ်တဲ့အထိနိုင်ငံရေးအပြောင်းလဲတွေတွေ့မြင်ခဲ့ရပေမဲ့ဒီမိုကရေစီအပြည့်အဝရဖို့လိုအပ်နေတဲ့အခြေအနေတွေကိုတော့တက်ကြွလှူရှားသူတွေကထောက်ပြနေကြတာပါမန္တလေးမြို့ကရှစ်လေးလုံးနှစ်ပတ်လည်နေ့အခမ်းအနားမှာဦးဆောင်သူတဦးဖြစ်တဲ့မြန်မာနိုင်ငံရှိနေများကိုရက်ကဦးသိန်းတန်းဦးကတော့မြန်မာနိုင်ငံမှာပြောင်းလဲဖို့လိုအပ်နေတဲ့အခြေအနေတွေကိုအခုလိုထောက်ပြခဲ့ပါတယ
်။ရှင်းဆက်ချက်မှာကြာဆုံးသွားတဲ့ရဲဘော်တွေအများအတန်းပေးဝေးကျွန်တော်တို့ရဲ့ရှေ့ခုလက်ရှိတိုင်းပြည်ရင်ဆိုင်နေရတဲ့အခက်အခဲတွေကဘာတွေလဲကျွန်တော်တို့ဘာတွေရှေ့ဆက်လုပ်ရမလဲဆိုတော့ကျွန်တော်တို့ wine support ဆွေးနွေးဆုံးဖြတ်ကြတာပါ။ကျွန်တော်တို့ရှေ့ဆက်ရှေ့လူလူရဲတော်ဘုံကြီးကပြည်သူတရားလုံးကိုပေးလိုက်တာဒီမိုကရေစီငြိမ်းချမ်းရေးနဲ့အမျိုးသားသွေးစီမံရေးအလံသုံးလက်ပေါ့ဗျာဒီလံသုံးလက်လွတ်ထူပြီးတော့စစ်ပန်နဲ့ဖက်ဒရယ်ဒီမိုကရေစီသမရနိုင်ငံပေါ့နော်ပြည်ထောင်စုနိုင်ငံတည်ထောင်မှုအတွက်အဲ့ဒီညှော်မှန်းချက်ကြီးပေးခဲ့တာအဲ့တော့29နှစ်ရှိတာတော့လည်းပဲမရသေးပါဘူးဆရာနာရှင်စနေကြီးကအခိုင်အမာတည်ရှိနေလို့မဲ့2008အဖွဲ့အစည်းဝင်ဆရာဝန်ယူအတာအကွယ်ပြုတ်ပြီးတော့ခံကြုတ်ထဲမှာကောင်းကောင်းနေရာယူနေတော့ဖြစ်သေးတယ်နေရာကဏ္ဍအသီးသီးမှာတွင်ကျဲလွှမ်းမိုးနေတော့ရှိသေးတယ်ဆရာနာရှင်စနေကြီးကဒါကျွန်တော်လူပုဂ္ဂိုလ်မပြောပါဘူးအစနစ်ကိုပြောတာအဲ့တော့ကျွန်တော် shift ဒီလုံရေတော့ဒီအန်ဒီမာယူရဲ့ကျက်ကဆက်နာရှင်စနစ်ကိုအပီးတိုင်ချိန်မုံမှုဖြစ်တယ်ဒါကိုကျွန်တော်တို့ကြံသေးတယ်ဗျာ
နိုင်ငံရေးချင်းသားဟောင်းနေနဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်တွေရှစ်လေးလုံးနှစ်ပတ်လည်နေ့အခမ်းအနားကိုစုပေါင်းကျင်းပခဲ့ကြတဲ့အချိန်စကိုင်းတိုင်းကလေးမြို့နယ်ကခရိုင်ဥက္ကဋ္ဌဦးပါမင်းကတော့စစ်မှန်တဲ့ဒီမိုကရေစီစနစ်တိုင်းပြည်မှာပေါ်ထွန်းလာရေးစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရဆဲပဲဖြစ်တယ်လို့သုံးသပ်ပါတယ
်ဒီ29နှစ်ပြည့်ချိန်ရှိပေါ့ဗျာဒီမိုကရေစီကိုတောင်းနေတဲ့လမ်းကြောင်းပေါ်ရောက်တာပဲရှိသေးတယ်ဗျာဒီမိုကရေစီတော့မရသေးပါဘူး2008ချီတော်ဦးတွေကတော့ပြည်တွင်းငင်းချားရေးနဲ့အမျိုးသားပြန်လည်စစ်မြေကြီးကိုတကယ်မရောက်ရှိသေးဘူးစစ်မှန်တဲ့ဒီမိုကရေစီမပေါ်ထွန်းသေးဘူးလို့ဒီလိုပြောလို့ရတယ်
ရှစ်လေးလုံးရဲတော်ဘုံကနေပေါ်ထွန်းလာခဲ့တဲ့ဒီမိုကရေစီအစိုးရပြည်သူ့အစိုးရတည်းရဲ့ပေါ်ထွန်းလာခဲ့ပေမဲ့လို့အခြေခံကြကြပြင်ဆင်စရာတွေကရှိနေသေးတဲ့အကြောင်းတစ်ချိန်လုံးကရှစ်လေးလုံးလှုပ်ရှားမှုတွေမှာဥဆောင်ခဲ့သူတူဖြစ်တဲ့လူပေါင်းတဲ့ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောကလည်းပြောပါရယ
်ခဏအစိုးရကချိန်တည်တာကတော့ဒီရှစ်လေးလုံးရဲတော်ဘုံကြီးရဲ့ကျေးဇူးတစ္ဆာကြောင့်ဒါကျေးဇူးပြရာကြောင့်ရရှိခဲ့တဲ့အစိုးရဖြစ်တယ်ဒီအစိုးရတစ်ခုရယုံနဲ့ကျွန်တော်ဒီမိုကရေစီရခဲ့တာမဟုတ်ဘူးတကယ်တော့ရှစ်လေးလုံးရေးတော်ဘုံကြီးရဲ့တောင်းဆိုချက်ဖြစ်တဲ့ဒီမိုကရေစီရေးဆိုတာအခုချိန်ထိပြည်ပြောပါမရှိသေးဘူးအခုချိန်ထိမရသေးဘူးလို့ကျွန်တော်ပြောချင်တယ်ကျွန်တော်မှလက်ရှိရှိနေတဲ့ဖွဲ့စည်းချုပ်ပုံအခြေခံဥပဒေအကြောင်းလည်းဖြစ်တယ်နောက်တစ်ခုကကျွန်တော်တိုင်းပြည်ရဲ့ကနေ့နိုင်ငံရေးမှာတပ်မတော်ကစစ်တပ်ကကနေ့ချိန်ထိလွှမ်းမိုးထားတော့မှဖြစ်တယ်တပ်မတော်ကနိုင်ငံရေးကနေပြီးတော့မထွက်ဘူးဆိုလို့ရှိရင်ကျွန်တော်တိုင်းမှာသဘောကြည့်ရတယ်လို့ဘလို့မှပြောလို့မရဘူးချစ်လေးလုံးလူလူရေးတော်ဘုံကြီးကတောင်းဆိုခဲ့တဲ့ဒီမိုကရေစီရေးဆိုတာကတစ်စက်တစ်စက်ခဲပြည်ရင်းဆိုင်ချင်းရေးဆိုင်ရဆဲရေးပြည်ရင်းညီညာရေးဆိုတာကဒီနေ့အချိန်ဒီအထိအလံဝေရုံပဲဖြစ်တယ်လို့ဒါကြောင့်ဒီအစိုးရအနေနဲ့တော့ဒါတွေရဖို့အတွက်ဆက်ပြီးအလုပ်လုပ်ရတယ်အများကြီးလိုလိုမယ်လို့ကျွန်တော်အနေနဲ့တော့ပြောချင်ပါ
ဒါအပြင်ဒီမိုကရေစီရေတော်ပုံမှာကြာဆုံးခဲ့ရတဲ့ပြည်သူတွေနဲ့ဘဝတွေအသက်တွေပေးခဲ့ရသူတွေအတွက်ဒီမိုကရေစီအစိုးရအနေနဲ့အတိအမှတ်ပြုမှုနဲ့အလေးနက်ထားဆောင်ရွက်ပေးဖို့လည်းလိုအပ်တယ်လို့ကလေးခရိုင် NND ဥက္ကဋ္ဌဦးပါမင်းကပြောပါတယ်
။တကယ်အရတရစီဟာတကယ်စွန့်စားခဲ့ကြရတယ်တကယ်ပေးဆက်ခဲ့ကြရတယ်ပေါ့နော်။အဲ့တော့ရှင်းလေးလုံးကဒီဒီနေ့အချိန်ထိကျွန်တော်တို့ပေးဆက်ခဲ့ကြရတယ်လူတွေလည်းမနေဘူးပေါ့နော်။ပျောက်ဆုံးနေတဲ့လူတွေလည်းအများကြီးပေါ့။ဒီလူတွေကအမှန်တကယ်ဒီသမိုင်းမျက်နှာပြင်ပေါ်မှာအကြောင်းကြောင့်လည်းပဲဖြစ်ဖြစ်သူတို့ကပေးဆက်ပြီးကြွားခဲ့ကြရတယ်ဆိုတာပေစလုံးကအတိမတ်မှတ်တမ်းတင်နိုင်တဲ့အခြေအနေတော့ရှိဖို့လိုအပ်တယ်လို့ကျွန်တော်အဲ့လိုမြင်ပါ
မြန်မာနိုင်ငံမှာအကြီးမားဆုံးလူထုအုံကြွမှုကြီးဖြစ်တဲ့ရှစ်လေးလုံးရဲတော်ဘုံကြီး29နှစ်ပြည့်တဲ့နေ့ဒီနေ့မှာတော့ရန်ကုန်မန္တလေးပါဝင်တိုင်းနယ်ပြည်နယ်အသီးသီးမှာရှစ်လေးလုံးမှာပါဝင်ခဲ့သူတွေဒီမိုကရေစီအင်အားစုတွေမျိုးဆက်သစ်တွေနဲ့တက်ကြွလှုပ်ရှားသူတွေကအထိမ့်မဲ့ပွဲတွေအမျှပေးဝေဆွန့်သွပွဲတွေကျင်းပခဲ့ကြပြီးတော့ NLD အစိုးရအနေနဲ့ဒီမိုကရေစီရဲတော်ဘုံအတွင်းဆွတ်လွတ်အနစ်နာခံသွားရသူတွေအတွက်အလေးနဲ့အသီးမဲ့ပြုပေးဖို့ကိုလည်းတောင်းဆိုနေကြတာဖြစ်ပါတယ်ရှင်
မဆုမတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့သိပ္ပံဆိုင်ရာသတင်းလွှာတဲ့ဘုတ်ကိုတင်ပြပေးပါမယ်တစ်စက္ကန့်တိုင်းမှာကဘာမြေပြင်ကနေလေထုထဲကိုဓာတ်ငွေမျိုးစုံတန်ချိန်တန်းနဲ့ချီထုတ်လွတ်ပါတယ်ဒီထဲမှာလူတွေကြောင့်ဖြစ်ပြီးလူကျန်းမာရေးကိုထိခိုက်စေတဲ့လေထုညဉ့်ဉန်းမှုကိုအကြီးအကျယ်ဖြစ်စေပြီးကဘာကြီးပူနွေးမှုကိုဖြစ်စေတဲ့ဓာတ်ငွေတွေအများအပြားပါဝင်ပါတယ်ဥရောပအာကာသအေဂျင်စီ ESA ကတော့ကမ္ဘာမြေကြီးရဲ့အပူအအေးအဆိုးအကောင်အခြေအနေအားလုံးကိုသိပ္ပံပညာရှင်တွေအချိန်နဲ့တပြေးညီတိုင်းတာတွက်ချက်နိုင်အောင်အထောက်အကူပေးနိုင်မဲ့ satellite ဂြိုလ်တုတစ်ခုတည်ဆောက်ဖို့ကြိုးစားနေပါတယ်။ဒီအကြောင်း VOA သတင်းတောက် George Putte ရဲ့သတင်းလွှာကို Dawkins Sowing ကတင်ပြပေးပါလိမ့်မယ်ရှင်။
ရာသီဥတုအခြေအနေအားလုံးကို radar စနစ်နဲ့တိုင်းတာနိုင်တဲ့ Sentinel 1A satellite ဂြိုလ်တုကို2014ခုနှစ်ဧပြီလမှာစမ်းသပ်လွှတ်တင်နိုင်ခဲ့တာကတော့ Copernicus လို့ခေါ်တဲ့အကြီးဆုံးကမ္ဘာမြေလေ့လာရေးအစီအစဉ်ရဲ့အစပဲဖြစ်ပါတယ်။ဒီအစီအစဉ်ကိုဥရောပကော်မရှင်နဲ့ဥရောပအာကာသအေဂျင်စီ ESA တို့ကနေငွေကြေးမှတီးထောက်ပံ့ပေးထားတာပါ။အဲ့ဒီအချိန်ကစလို့ satellite ဂြိုလ်တု3ဆင်းဆီလွှတ်ခဲ့ပြီးပါပြီ။ဂျိုရုတခုချင်းစီဟာတဘာဝပတ်ဝန်းကျင်နဲ့ဘေးကင်းလုံခြုံမှုဆိုင်ရာအချက်လက်တွေကိုဒီကမ္ဘာလုံးအတိုင်းအတာနဲ့ရှာဖွေစုဆောင်းပေးပါတယ်။လာမယ့်စက်တင်ဘာလထဲမှာလွှတ်တင်ဖို့စီစဉ်ထားတဲ့ Sentinel 5B ဂျိုရုကတော့ Tropomy လို့ခေါ်တဲ့ပုံမခင်မီတဲ့ကမ္ဘာမြေပြင်ဆိုင်ရာအချက်လက်တိုင်းတာတဲ့စက်ကိုတည်ဆောင်သွားမှာဖြစ်ပါတယ်။အဲဒီစက်ကနေမီသိန်းဓာတ်ငွေ Formaldehyde Nitrogen Oxide Sulfur Dioxide စတဲ့လေထုကိုညှဉ်းဉန်းစေတဲ့ဓာတ်ငွေထုတ်လွှတ်မှုတွေကိုတိုင်းတာနိုင်မှာဖြစ်ပြီးတော့အိုဇုန်လွှာရဲ့အခြေအနေနဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာအချက်လက်တွေကိုလည်းတက်ချက်ပေးနိုင်မှာဖြစ်ပါတယ်။အာကာသလေ့လာရေးလုပ်ငန်းတွေဝန်ဆောင်မှုပေးနေတဲ့ Airbus Defence and Space က Ralph Cordy ကတော့အခုလိုပြောပါတယ်
။ We built many satellites that observe the Earth in various ways.But this one is going to make an operational contribution
to our daily lives. This is dealing with the daily lives. This is dealing with the daily lives.
ဒီဂျိုဒုဟာကမ္ဘာမြေပြင်အထက်124ကီလိုမီတာအကွာဝင်ရိုးစွန်းတွေပေါ်ကနေပြန်တန်းပြီးတော့တစ်စက္ကန့်တိုင်းမှာကမ္ဘာမြေမျက်နှာပြင်ရဲ့အလျားကီလိုမီတာ2600အနံ9ကီလိုမီတာအကွာဝေးကိုတိုင်းတာစစ်ဆေးသွားမှာဖြစ်ပါတယ်။ရလာတဲ့အချက်လက်တွေကိုတော့နော်ဝေးနဲ့ကနေဒါနိုင်ငံတွေမှာရှိတဲ့ဌာနတွေကိုပို့ပေးပြီးအဲ့ဒီအချက်လက်တွေကိုသိပ္ပံပညာရှင်တွေက3နာရီအတွင်းမှာကမ္ဘာနေရာအနှံ့မှာရှိတဲ့လေထုရဲ့အရည်အသွေးကိုအသေးစိတ်ဖော်ပြတဲ့မြေပုံတစ်ခုကိုထုတ်ပေးနိုင်ပါတယ
်။Understanding the sources of these trace gases, these pollutants, where they're coming from.
ဒီနေရာတံခွေတွေဘယ်နေရာကအဓိကထွက်လာတာလဲ။လူတွေဖန်တီးတဲ့အရာတွေတဘာအဖြစ်ဖြစ်နေနေရောဘယ်လိုဆက်ဆက်မှုတွေရှိတယ်လဲဆိုတာကိုနားလည်လာဖို့ပါပဲ
။ပြီးခဲ့တဲ့2012ခုနှစ်တုန်းကရန်နာခဲ့တဲ့တဘာဝပတ်ဝန်းကျင်လေ့လာရေးဂျိုဒု Skia Mackie နဲ့နှိုင်းယှဉ်မယ်ဆိုရင်အခု Sentinel 5B ဂျိုဒုကအချက်လက်တွေကိုအများကြီးပို့ပြီးရှာဖွေစုဆောင်းပေးနိုင်မှာပါ။ဥရောပအာကာသအေဂျင်စီ ESA ကလုပ်ငန်းမန်နေဂျာ Kevin McMullen ကတော့အခုလိုပြောပါတယ
် With this instrument we will generate in 1 month what Skia Mackie generated in 10 years.
Skia Mackie ဂျိုဒု10နှစ်လောက်စုဆောင်းရယူတဲ့အချက်လက်တွေကိုအခုဂျိုဒုကတော့တစ်လအတွင်းစုဆောင်းပေးနိုင်ပါတယ
်။ဥရောပအာကာသအေဂျင်စီ ESA ဟာ2021ခုနှစ်ကြာရင်လေ Sentinel 5B ဂျိုဒုနဲ့အတူနောက်ထပ်ဂျိုဒုတစ်ခုကိုလွှတ်တင်ဖို့စီစဉ်ထားပါတယ်။အဲ့ဒါကတော့ Copernicus အစီအစဉ်အတွက်၅ခုမြောက်ကမ္ဘာမြေပြင်လေ့လာရေးဂျိုဒုဖြစ်လာမှာပါရှင်
။ Dawkins Sowing တင်ပြခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအင်ကာနေညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေပေးပို့လိုတယ်။သတင်းရှင်တွေနားဆင်လို့တဲ့တည်သချင်းတွေတောင်းယူလို့တဲ့ဆိုရင် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်။အခုအင်ကာညဒါရိုက်လေးလိုင်းဆွေးနွေးခန်းကိုတော့မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနာယူရဲ့အစီအစဉ်မှာစောင့်မျှော်နားဆင်နိုင်ကြပါရစေရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအင်္ဂါနေ့ည9:00နာရီကနေ 10:00 အစီအစဉ်တွေကို line to meter 24 25 30 50နဲ့ line la meter 190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9:00နာရီခွဲမှာထုတ်လွှင့်မဲ့ဒုတိယပိုင်းနာယူရဲ့အစီအစဉ်မှာတော့ဒါရိုက်လေ line ဆွေးနွေးခန်းကိုနားဆင်ကြရမှာပါ။ဒီမတိုင်ခင်မှာ American နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုအရင်ဆုံးနားဆင်ရပါမယ်။ကိုအောင်တင်ပြပေးပါလိမ့်မယ်ရှင်။
ကန်သမရဒေါ်နယ်ထရမ့်အပါအဝင်လွှတ်တော်မတ်တွေဟာနွေရာသီလွှတ်တော်ရန်နာချိန်ဝါရှင်တန်ကနေထွက်ခွာလာချိန်မှာပဲလွန်ခဲ့တဲ့နှစ်အမေရိကန်သမရရွေးကောက်ပွဲအတွင်းရုရှားရဲ့ဂျာဝင်နောက်ရှက်ခဲ့လေသလားဆိုတာနဲ့ပတ်သက်လို့ဆက်လက်စုံစမ်းစစ်ဆေးမှုတွေပြုလုပ်နေကြပါတယ်လွန်ခဲ့တဲ့သတင်းပတ်အတွင်းလွှတ်တော်မရနာခင်မှာပဲရုရှားအရေးနဲ့ပတ်သက်လို့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကိုသမရထရမ့်ကယာရုကနေထုတ်ပယ်လို့မေးရအောင်ကာကွယ်ပေးတဲ့ဥပဒေကိုပါတီနှစ်လုံးကထောက်ခံအတည်ပြုပေးပါတယ်ဒီအချိန်အတွင်းမှာပဲသမ္မတထရမ့်ကအမေရိကန်စီးပွားရေးတိုးတက်လာမှုနဲ့ပတ်သက်ပြီးတော့အခုလိုပြောကြားခဲ့ပါတယ
် In May the unemployment
rate 16နှစ်အတွင်းအလုပ်လက်မဲ့နှုန်းဟာအနေဆုံးအခြေအနေကိုရောက်သွားပြီးတော့ပထမ၄လပတ်အတွင်းပြည်တွင်းအသက်တင်ထုတ်လုပ်မှုဟာလည်း 1.6 ရာခိုင်နှုန်းတိုးတက်သွားပါတယ်လုပ်ငန်းတွေအားလုံးပြန်ပြီးတော့အဆင့်ပြေးလာပါပြီဘာလို့လဲဆိုတော့အမေရိကန်လုပ်သားတွေနဲ့မိသားစုဝင်တွေအရေးပထမဦးစားပေးစောင့်နေလို့ပါ
ဒါပေမဲ့2016အမေရိကန်သမ္မတရွေးကောက်ပွဲအပေါ်ရုရှားရဲ့ဂျာဝင်နောက်ဆက်နေသလားဆိုတာကိုစုံစမ်းစစ်ဆေးမှုတွေဆက်လက်ပြုလုပ်နေတာကြောင့်သမ္မတထရမ့်အတွက်တော့စိတ်မသက်သာစရာဖြစ်နေပြီးဒီစုံစမ်းစစ်ဆေးမှုကိုဦးဆောင်ခဲ့တဲ့ပြည်တော်စုစုံစမ်းစစ်ဆေးဘီရို FBI ရဲ့ညွှန်ကြားရေးမှူးဟောင်း James Comey ကိုလည်းယာရုကနေဖယ်ရှားခဲ့ပါတယ် James Comey က
The FBI will be fine without me.
ကျွန်တော်ရှိတော့ပြီမဲ့လေ FBI လုပ်ငန်းဆောင်တာတွေဆက်လက်ပတ်နေမှာပါ FBI ဟာဥတီချက်အတိုင်းမနာမနေဆက်ပြီးလှုပ်ဆောင်သွားမှာပါ
အခုခါမှာတော့ရုရှားအရေးအထူးဆောင်ဆန်းစစ်ဆေးမှုရောဘတ်မူလာဘော်ကိုရောသမ္မတထရမ့်ကဘယ်လိုသဘောထားမှာပါလဲသမ္မတရဲ့အတိုင်ပင်ခံကယ်လီယန်ခွန်ဝေးက
သမ္မတကဒီကိစ္စကိုဆွေးနွေးမဆွေးနွေးပါဘူးဘော့မူလာကိုထုတ်ပြဖို့နဲ့ပတ်သက်ပြီးဘာမှပြောရမျိုးမရှိပါဘူ
းမကြသေးခင်ရပိုင်းတုန်းကတော့မူလာပါဝင်လွတ်လပ်တဲ့အထူးဆောင်ဆန်းစစ်ဆေးမှုတွေကိုနောက်မှယာရုကနေဖယ်ရှားလို့မရအောင်လွှတ်တော်ကဥပဒေတရက်ကိုပြဋ္ဌာန်းခဲ့ပါတယ် Republican ထက်လွတ်တော်အမတ်Tom Tillis က
It provides the president with
ဒီဥပဒေမှာအထူးစုံစမ်းစစ်ဆေးမှုကိုသမ္မတအနေနဲ့ယာရုကဖယ်ရှားခြင်းရင်ရှေ့နေချုပ်တရားရေးဌာနတို့နဲ့ဆွေးနွေးတိုင်ပင်ပြီးလုပ်ပိုင်ခွင့်ပေးထားပါတယ်တရားရေးဘိုင်းကနေလည်းအဲ့ဒီလိုပြန်ထိန်းညှိပြီးနီးလမ်းမှန်အတိုင်းလုပ်နိုင်အောင်ပ
ါရုရှားရေးစုံစမ်းစစ်ဆေးမှုအပေါ်သမ္မတကအမြဲပုတ်ခတ်ပြောဆိုနေပေမဲ့လည်းမူလအပေါ်ထောက်ခံမှုကတော့အင်အားကောင်းနေသေးပါဒီမိုကရက်အထက်လွှတ်တော်အမတ် Chris Coons က
Bob Mueller is one of the
American မျက်မှောက်သမိုင်းမှာပြည်တော်စုအဆင့်ဥပဒေရေးရာပိုင်းနဲ့ပတ်သက်လို့ဝါရင်အတွေ့အကြုံများသူဘော့မူလာဟာလူအများအလေးစားရဆုံးပုံကိုယ်တွေထဲမှာတဦးဖြစ်ပါတယ်။သူဟာ Republican တဦးဖြစ်ပြီးတော့ Republican ကခန့်ထားသူတဦးပါ။စုံစမ်းစစ်ဆေးမှုတွေကိုစုံငန်းတိုင်အောင်ဘော့မူလာအနေနဲ့ဆောင်ရွက်ခွင့်ပြုဖို့ဟာသမ္မတထရမ့်ရဲ့အကျိုးစီးပွားနဲ့ဥပဒေစိုးမိုးရေးခိုင်မြဲဖို့ဖြစ်ပါတယ
်။ဒီတော့တွင်မှာပဲအခုလိုစုံစမ်းစစ်ဆေးမှုတွေကနေဘာမှမတွေ့ခဲ့ရကြောင်းကယ်လီယန်ခွန်ဝေးကပြောပါတယ်။
We were promised Watergate.
ယူကပ်ဝေယလာကိုပြောင်းလဲစေခဲ့တဲ့ဂျာဝင်နောက်ဆက်မှုအထောက်အထားတွေရှိခဲ့တယ်ဆိုတာမျိုးပြောဆိုခဲ့ပေမဲ့ခုထိဘာမှမတွေ့ပါဘူး
။လွန်ခဲ့တဲ့သတင်းပတ်တုန်းကပဲအထူးစွမ်းစစ်ဆေးမှုရောဘတ်မူလာဟာရုရှားအရေးနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့နဲ့တပ်သေးကံအထောက်အထားတွေစုဆောင်ဖို့အထူးခုံတမာတိအဖွဲ့ကိုဖွဲ့စည်းခဲ့ပါသေးတယ်ခင်ဗျာ။
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါ။အခုတော့သောရရှင်တွေစောင့်မျှော်နေတဲ့ဓာတ်ရိုက်လေလိုင်းဆွေးနွေးခန်းကိုစီစဉ်တင်ဆက်သူကိုသားညွန့်ဦးနဲ့ထုတ်လုပ်သူမဆုမှုတို့တင်ဆက်ပေးသွားမှာပါရှင
်။မင်္ဂလာပါခင်ဗျာ။အင်ကာနေ့ညအပိုင်းဓာတ်ရိုက်လေလိုင်းစီစဉ်ကနေပြီးတော့ကြိုးဆိုပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီ၈လေးလုံးနှစ်ပတ်လည်နေ့အထိမ်းအမှတ်စီစဉ်ဖြစ်ပါတယ်။ ကျွန်တော်တို့ဒီမြန်မာတနိုင်ငံလုံးနှဲ့နေလျောင်းမြင်းဆောင်မကြံတနိုင်ငံလုံးတိုင်းတာမြို့တွေရွာတွေအားလုံးမှာလူမှုတွေလှိုင်းလုံးကြီးပေါ်မှာထွက်လာပြီးတော့ဒီမိုကရေစီရေးအတွက်တောင်းဆိုခဲ့ကြတာ1988တုန်းကတောင်းဆိုခဲ့ကြတာအခုဆိုလို့ရှိရင်29နှစ်တင်းတင်းပြည့်သွားပြီဖြစ်ပါတယ်အဲ့တော့ဒါကြောင့်မလို့88ကာလတုန်းကမြန်မာလူထုတောင်းဆိုခဲ့တာနောက်88ခေါင်းဆောင်တွေမျှော်မှန်းခဲ့တဲ့လမ်းအခုကဘလောက်ထိခီးပေါက်လာပြီလဲဒါကိုကျွန်တော်တို့အဓိကထားပြီးဆွေးနွေးမှာဖြစ်ပါတယ်။ပေါင်းဆွေးနွေးပြဖို့ဆိုပြီးတော့ကျွန်တော်ပုဂ္ဂိုလ်3ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့88မျိုးဆက်ចောင်းသားခေါင်းဆောင်ဖြစ်တဲ့ကိုကိုကြီးဖြစ်ပါတယ်။ကိုကိုကြီးကလက်တလောအဖြစ်ဥရောပနိုင်ငံတစ်ခုမှာရောက်နေပါတယ်။ခီးစဉ်တစ်ခုနဲ့အဲ့မှာသူ့ကိုလမ်းဖုန်းဆက်နေပါတယ်။အခုလိုင်းမမရောက်သေးပါဘူး။နောက်တူကတော့ဒေါက်တာရံမျိုးသိန်းဖြစ်ပါတယ်။ဒေါက်တာရံမျိုးသိန်းကတော့88ခေါင်းဆောင်တူဦးလည်းဖြစ်ပါလေလက်ရှိအဖြစ်မြန်မာနိုင်ငံရေးလ ీల သုံးသက်တူဦးလည်းဖြစ်ပါလေနောက်တစ်ခုကတော့ဒီရှင့်နေကြီးဦးသိန်းတန်းဦးပါရှင့်နေဦးသိန်းတန်းဦးကမန္တလေးမှာခြေဆိုင်ပါတယ်အထက်ပမာပြည်ဒီရှင့်နေမြကွန်ရဲ့ခေါင်းဆောင်တူဦးဖြစ်ပါလေအခုလေလိုင်းပေါ်တော့လက်တလောဒေါက်တာရေမျိုးသိန်းနဲ့ရှင့်နေကြီးဦးသိန်းတန်းဦးနှစ်ဦးရောက်ရှိနေပါပြီဒေါက်တာရေမျိုးသိန်းကိုကျွန်တော်အရင်ဆုံးဖိတ်ခေါ်ချင်ပါတယ်ကိုရေမျိုးသိန်းကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတ
ယ်ဗျာဟုတ်ကဲ့ကိုရေမျိုးသိန်းကျွန်တော်ခုနကပြောသလိုပေါ့88ခုနှစ်ဒီအရေးခင်းရေတော်ပုံကြီးဖြစ်လာပြီးတဲ့နောက်ပိုင်းဒီနောက်ဆက်တွဲအဖြစ်လှုပ်ရှားလာခဲ့ကြတာအခုဆိုရင်ဘာပြောပြောNLD အစိုးရစီရဲ့ဆိုပြီးတော့လူထုကရွေးချယ်တဲ့အစိုးရတည့်ရတော့ရောက်လာပါပြီရလာပါပြီအဲ့တော့ဘလောက်ထိခီးပေါက်လာပြီလဲဒါကပြည့်စုံပြီလားကိုရံမျိုးသိန်းရဲ့အမြင်အရင်ဆုံးသိချင်ပါတယ်အဲ
ကျွန်တော်ရဲ့အမြင်ကတော့ပေါ့လေဒီကျွန်တော်တို့ရှင်းလင်းလုံးဒီမိုကရေစီရေတော်ပုံကြီးကကျွန်တော်တို့ဒီနှစ်ဆိုရင်29နှစ်ပြည့်မြောက်ပြီပေါ့အဲ့ဒီ29နှစ်ပြည့်မြောက်တဲ့အချိန်မှာပဲကျွန်တော်တို့ပြည်သူလူထုကနေပြီးတော့ဓာတ်ရိုက်ရွေးကောက်တင်မြောက်လိုက်တဲ့ကိုယ်စားလှယ်တွေအများစုပါတဲ့တွတ်တော်တွေနောက်အစိုးရလည်းပဲပေါ်ပေါက်နေတဲ့အချိန်နဲ့အန်ကိုက်တဲ့ကာလလို့လည်းပြောလို့ရပါတယ်အဲ့ဒီတော့အဲ့ဒီမှာကျွန်တော်သိတာမြင်တာတခုဘာသွားတွေ့လဲဆိုတော့ဒီလူငယ်တဲ့နှစ်ကကျွန်တော်တို့ရှင်းလင်းလုံးဒီမိုကရေစီရေတော်ပုံနှစ်ပတ်လည်နေ့မှာလည်းပဲနော်ကျွန်တော်တို့အစိုးရပိုင်းစွတ်တော်ပိုင်းနေနဲ့ပေါ့လေဒီအရေးတော်ပုံကြီးကိုတော့တရားဝင်အသိအမှတ်ပြုတာမျိုးနော်နောက်ဂုဏ်ပြုတာမျိုးရုံးနိုင်ခဲ့တာမတွေ့ရပါဘူးအဲဒီနေ့ကျွန်တော်တို့2018ခုနှစ်မှာလည်းပဲအလားတူပဲတော့အစိုးရအနေနဲ့ရောစွတ်တော်တွေအနေနဲ့ရောတရားဝင်ဂုဏ်ပြုအသိအမှတ်ပြုတာမျိုးထပ်ပြီးလုံးမလုံးနိုင်တာကိုတွေ့ရပါတယ်ဒါပေမဲ့ဒီနေ့မှာတော့လာကျွန်တော်တို့လွတ်တော်ကလေးတွေနောက်ကျွန်တော်တို့တိုင်းဒေသကြီးနဲ့ပြည်နယ်အစိုးရအဖွဲ့ဝင်တွေဒီရှင်းလင်းလုံးအရေးတော်ပုံနှစ်ပတ်လည်အခမ်းအနားကိုတက်ရောက်လာတာတွေနောက်အဲ့ဒီအခမ်းအနားမှာမိန့်ခွန်းပြောကြားတာတွေကိုတော့တွေ့ရပါတယ်ဒါပေမဲ့ဘာပဲပြောပြောပေါ့လေကျွန်တော်တို့ဟာနော်29နှစ်တိုင်တဲ့အခ í ကိုနော်တကယ်ရေးပါတဲ့သမိုင်းမှာအချိုးကွေဖြစ်ခဲ့တဲ့တော့ပြည်သူလူထုတရက်လုံးကလိုင်းလုံးပမာပါဝင်ဟိုခဲ့တဲ့ရှင်းလင်းလုံးဒီမိုကရေစီအရေးတော်ပုံကြီးကိုတော့ပြည်သူကရွေးကောက်တင်ရောက်တဲ့အစိုးရလွတ်တော်တွေကတရားဝင်အသိအမှတ်ပြုဖို့တရားဝင်ဂုဏ်ပြုဖို့တွတ်ဆုပ်နေတာကတော့အင်မတန်မှစိတ်မကောင်းစရာအနေအထားတစ်ခုလို့ကျွန်တော်ကတော့သုံးသပ်ပါတယ
်ဟုတ်ကဲ့ခင်ဗျာဒေါက်တာရေမျိုးသိန်းရဲ့အဲ့ဒီကိစ္စကိုကျွန်တော်နောက်ပိုင်းမှာထပ်ပြီးတော့ဆွေးနွေးဖို့ရှိပါတယ်ကျွန်တော်အခုဥကုတ်ကိုကြီးလေလိုက်ပေါ်ရောက်ပါပြီ88မျိုးဆက်ចောင်းသားခေါင်းဆောင်တူဖြစ်ပါတယ်ဥကုတ်ကြီးကြားပါလားခင်ဗျဟု
တ်ကဲ့ကြားပါတယ်
ဟုတ်ကဲ့ခုနဒေါက်တာရေမျိုးသိန်းကတော့လက်ရှိနိုင်ငံရေးအနေထားနဲ့ရှင်ပြီးပြောပါတယ်ကျွန်တော်အခုဥကုတ်ကြီးကိုရင်ဆုံးမင်းချက်တက88တုန်းကဥကုတ်ကြီးတို့လှုပ်ရှားခဲ့ကြတဲ့မျှော်မှန်းချက်တွေမျှော်လင့်ချက်တွေလူလူရဲ့ဆန္ဒတွေဘယ်လောက်ထိအကောင့်ထဲပေါ်လာပါပြီလဲဒီနေ့ကာလမှာ
ဟိုအရင်ဆုံးကတော့ကျွန်တော်တို့ကဒါနိုင်ငံရေးစနစ်တစ်ခုပြောင်းအောင်ကျွန်တော်တို့စ조사ခဲ့ကြတယ်ပေါ့လွန်ခဲ့တဲ့29နှစ်ကလူထုတရားလုံးပုံကြွတောင်းဆိုခဲ့ကြတဲ့ဒီမိုကရေစီရရှိရေးတို့အရေးဆိုတဲ့ဟာကကျွန်တော်တို့အဆင့်တစ်ဆင့်ကိုတော့ကျွန်တော်တို့ရောက်လာခဲ့တယ်သို့တော့ကျွန်တော်တို့မျှော်လင့်သလောက်အခြေအနေထိတော့မရောက်သေးဘူးအဲ့တော့အခုလောလောဆယ်မှာ85ရာခိုင်နှုန်းသောလွတ်တော်ကိုယ်စားလှယ်တွေရဲ့70ရာခိုင်နှုန်းကျော်ကိုကျွန်တော်တို့လူထုထောက်ခံတဲ့ရွေးချယ်တဲ့ဒါ NLD လွတ်တော်ကိုယ်စားလှယ်အများစုအနိုင်ရလာတယ်အဲ့တော့အစိုးရအဖွဲ့ကိုဥဆောင်နိုင်တဲ့အခွင့်အမ်းရခဲ့တယ်သို့တော့ကျွန်တော်တို့ကဒီ2008ဖွဲ့စည်းပုံရဲ့ကန့်သက်ချက်ထဲမှာပဲကျွန်တော်တို့ကဒါလုံးကန်လှုပ်ရှားနေရတဲ့အခြေအနေမှာပဲရှိပါသေးတယ်တကယ်ကျွန်တော်တို့မျှော်လင့်ချက်တွေပြည့်ဝဖို့အတွက်ကတော့ဆက်ပြီးတော့စူးစမ်းရအောင်မယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ
်ဟုတ်ကဲ့ဥကုကကြီးလေလိုက်မောင်ခဏနေပြပါခင်ဗျာကျွန်တော်ဥသိန်းတန်းဦးလည်းဆက်ထည့်မိချင်ပါတယ်ဥသိန်းတန်းဦးအခုဘာပြောပြော88တုန်းကအသီးပွင့်တစ်ခုလို့ပြောလို့ရမှာပါပြည်သူအစိုးရ NLD အစိုးရတက်လာပါပြီအဲ့တော့ဒီအစိုးရအနေနဲ့လက်ရှိ88တုန်းကမျှော်လင့်ထားတဲ့လူလူမျှော်လင့်ချက်တွေကိုလက်တွေ့အကောင့်ထဲပေါ်နေနိုင်ပြီလားဘယ်လိုမြင်ပါလဲ
ဒါစိတ်တစ်ပိုင်းတော့ပေါ်နေပြီလို့ပြောရမှာပါဗျာ အဲ့တော့အခုလက်ရှိအခြေတည်းကဥက္ကူကြီးပြောတယ်လို့ပဲကျွန်တော်တို့ကပထမအဆင့်တော့ပြည်သူအစိုးရတရပေါ်ပေါက်လာပြီဒါ88ရဲ့အသီးပွင့်တစ်ခုပါပဲကျွန်တော်တို့မျှော်လင့်ခဲ့တာဒါပေမဲ့88မှာကျွန်တော်တို့တိုက်ပွဲဆင်ခဲ့တာဟာဒီမိုကရေစီငြိမ်းချမ်းရေးနဲ့အမျိုးသားသွေးစည်းညီရေးအလံအုံလက်ကိုတွန့်ကျင်တိုက်ပွဲဝင်ပြီးတော့အန်တီမယူရဲချက်ကစစ်အာဏာရှင်စနစ်ကိုအပိတိုင်ညီကုန်းချုပ်ပြီးဖို့ဖြစ်တယ်ကွာအဲ့ဒီအဆင့်ကြီးကျွန်တော်တို့မလုံနိုင်သေးဘူးအခုကအစိုးရရဲ့ညှော်မှန်းချက်တွေမှာကျွန်တော်တို့ညွှန်လင်းနေတယ်ဒီမိုကရေစီကတစ်စိတ်တစ်ပိုင်းတချို့ရနေပြီငင်းချမ်းရေးကိုသွားနေတယ်ဒီမိုကရေစီငင်းချမ်းရေးကောင်းတဲ့ပန်းဆိုတော့အကုန်လုံးတော့လည်းမရသေးဘူးတို့ရတွင်အားထုတ်ကြိုးပမ်းဆောင်ရွက်နေတယ်ဒီငင်းချမ်းရေးရဖို့အတွက်ဟန်တာအဓိကဟန်တာဖြစ်တဲ့2000ဖွဲ့စည်းပုံအခြေခံဥပဒေကိုပြည်လုံးကြီးလာကနေပြီးတော့ပြင်ဆင်ဖို့စူးစမ်းနေတယ်ဆိုတဲ့အချက်တွေကိုတော့ကျွန်တော်တို့ခိုင်ခိုင်မာမာတွေ့ရတယ်လို့ပြောနိုင်ပါတယ
်ဟုတ်ကဲ့ခင်ဗျာဦးတင်းတန်းဦးတစ်ဆက်တည်းကျွန်တော်ဦးတင်းတန်းဦးမှာပြောသွားတဲ့အထဲမှာခုနကလက်ရှိအနေထားပေါ့နော်အမျိုးသားရင်ကြားစည်းရေးနောက်ဒီမိုကရေစီဆရာနေရှင်ဆက်ညီကျွန်တော်အဲ့မှာတစ်ချက်မေးချင်တာကဥက္ကူကိုယူပဲအရင်မေးချင်ပါတယ်အာရှင်လေးလုံးဒီရေတော်ပုံကြီးမှာတောင်းဆိုခဲ့ကြတာတောင်းဆိုချက်ထဲမှာမျိုးသားရင်ကြားစည်းရေးဒီမိုကရေစီဆရာနေရှင်ဆက်ညီတော့ဒီကိစ္စတွေမှာဒါပေမဲ့လက်တလောအစိုးရရဲ့ဦးစားပေးဆောင်ရွက်ချက်ကတော့ကျွန်တော်တို့ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးကိုဖြစ်နေတော့ဒါကိုပို့ပြီးတော့ဦးစားပေးနေတယ်လို့ရောမဖြစ်ဘူးလားကျွန်တော်ဒီမိုကရေစီဆရာနေရှင်စင်နစ်ဆက်ညီရေးကိစ္စတွေမှာကိုဘယ်လောက်ထိ NLD ကလုံနေနိုင်ပြီလဲခင်ဗျာအစိုးရအနေနဲ့ပေါ့
ကိုကျွန်တော်တို့ကဒါငြိမ်းချမ်းရေးဟာနိုင်ငံတော်ရဲ့အရေးအကြီးဆုံးကိစ္စတစ်ခုဆိုတော့ကျွန်တော်တို့အားလုံးဒါအလေးနဲ့လက်ခံထားပြီးသားတို့တော့ကျွန်တော်တို့ကဒီတခြားဖွံ့ဖြိုးတိုးတက်ရေးပိုင်းနေနောက်တကအရက်ဖက်စစ်ဖက်ဆက်ဆံရေးပိုင်းနေနောက်တကကျွန်တော်တို့ဒါပြည်သူလူထုတဦးချင်းရဲ့လွတ်လပ်ခွင့်နေအစရှိတဲ့ကိစ္စတွေအားလုံးကိုပါကျွန်တော်တို့ကခြုံငုံပြီးတော့ချင့်ကပ်ဖို့လိုမယ်လို့ကျွန်တော်မြင်ပါတယ်အထူးသဖြင့်ကတော့ဒါတာမန်ပြည်သူလူထုရဲ့နေစဉ်စာဝတ်နေရေးပေါ့လူမှုရေးဘဝတွေကိုကျွန်တော်တို့ကတိုးတက်လာအောင်ဒီဖွံ့ဖြိုးတိုးတက်ရေးပိုင်းတွေကိုလည်းကျွန်တော်တို့ကအာရုံစိုက်တင်တယ်လို့မြင်တယ်ဆိုတော့ဒါပိုင်းကအမျိုးသားပြန်လည်တင့်မြတ်ရေးလို့ပြောရင်အမျိုးသားပြန်လည်တင့်မြတ်ရေးအတွက်အခြေခံအကျဆုံးဖြစ်တဲ့အသွင်ကူးပြောင်းရေးကာလတရားမျှတမှုတွေအဲ့ဒါတွေကိုဖြတ်တန်းမှုစူးစမ်းတဲ့အခါမှာဥမာဒီရှစ်လေးလုံးရေးတော်ပုံကြီးကိုဒါအားလုံးကဒါဟာနိုင်ငံတော်ရဲ့အကူအပြောင်းကိုဖော်ဆောင်ခဲ့တဲ့လှုပ်ရှားမှုကြီးအဖြစ်အတိမတ်ပြုဖို့အဲ့ဒါဒါဟာကျွန်တော်တို့ဟို truth and reconciliation လို့ပြောရင်အမှန်တရားကိုရှာဖွေခြင်းလက်ခံခြင်းအတိမတ်ပြုခြင်းအပိုင်းဟာဒါမှဖြစ်မနေတက်တန်းရမယ်အပိုင်းဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့ကကူးပြောင်းကာလမှာငြိမ်းချမ်းရေးအမျိုးသားပြန်လည်ပြည်မြတ်ရေးကိုတွားပြီးဆိုရင်ဒီအတွင်ကူးပြောင်းရေးကာလတရားမျှတမှုကိစ္စတွေဒါနဲ့နာဆုံးရှုံးခဲ့တဲ့သူတွေကိုအ ਨੇ ဆုံးကျွန်တော်တို့ကထိုက်ထိုက်တန်တန်အတိမတ်ပြုပြီးတော့ဒီလူအဖွဲ့အစည်းကနောက်နောက်ဒီလိုအနှိဋ္ဌာယုံမျိုးတွေမပေါ်ပေါက်အောင်ဘလို့အကာအကွယ်မျိုးစနစ်မျိုးတွေပြီးဆောက်ကြမလဲဆိုတာကိုပါကျွန်တော်တို့ကဒါဝိုင်းဝန်းပြီးတော့ဆွေးနွေးအဖြေရှာရမယ်အချိန်လို့ကျွန်တော်အဲ့လိုမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒေါက်တာရံမျိုးသိန်းကိုတခုမေးချင်ပါတယ်အခု NLD အစိုးရဟာ88လှုပ်ရှားမှုကနေပေါက်ဖွားလာတဲ့အသေးပွင့်တခုလို့ပြောမယ်ဆိုတော့လက်ခံမယ်ထင်ပါတယ်ကျွန်တော်တခုမေးချင်တာကNLD အစိုးရအခုတွားနေတဲ့လမ်းကြောင်းက88မျိုးဆက်တီအားလုံးကိုကုစားပြူလာပြုမှုရှိမရှိပေါ့အဲ့ဒါနဲ့ပတ်သက်လို့သုံးသပ်ပြပါခင်ဗျာ
ကျွန်တော်အမြင်ကတော့ပေါ့လေဒီလက်ရှိ NLD အစိုးရကတွားနေတဲ့ဟိုနိုင်ငံရေးလမ်းကြောင်းဟာ88ဒီကျွန်တော်တို့ရှင်းလင်းလုံးဒီမိုကရေစီရေတော်ပုံကြီးကနေတော့ပေါက်ပွားလာတဲ့ဟိုလမ်းကြောင်းနဲ့ပေါက်ပွားလာတဲ့နိုင်ငံရေးဥတီချက်ကိုဆက်ပြီးဆွဲကင်ပြီးတော့တွားနေတယ်လို့တော့ကျွန်တော်ကယုံကြည်ပါတယ်ဒါပေမဲ့တစ်ဖက်မှာရှိတာကတော့အငင်းပွားစရာအချက်တွေကတော့အတော်များများရှိနေပါတယ်ဥပမာခုနဦးကိုကိုကြီးဆွေးနွေးသွားသလိုပဲကျွန်တော်တို့ဒီရှစ်လေးလုံးဒီမိုကရေစီရေတော်ပုံကြီးပေါ်မှာเนาะမြန်မာဒီမိုကရေစီအပြောင်းလဲရဲ့เนาะခန်းလာတဲ့သမိုင်းမတိုင်ကြီးတစ်ခုဆိုတော့เนาะတတ်မှတ်ချက်ကိုเนาะဟိုပြပောင်းဆောင်ကနေလက်ခံနိုင်မှသာလျှင်ကျွန်တော်အမြင်အားဖြင့်အမျိုးသားပြန်လဲတင့်မြတ်ရေးဟာပို့ပြီးတော့ချိရောက်အလုပ်ဖြစ်နိုင်မယ်လို့မြင်ပါတယ်အဲ့ဒီအပြင်ကျွန်တော်တို့ရှစ်လေးလုံးဒီမိုကရေစီရေတော်ပုံကြီးအတွင်းမှာเนาะကြာဆုံးခဲ့တဲ့တော့အချင်းတော်တွေထဲမှာတောတောင်တွေထဲမှာကြဆုံးခဲ့တဲ့အဲ့ဒီလိုကျွန်တော်တို့ရဲဘော်တွေရဲ့စိတ်ရင်းကိုလည်းအခုအချိန်ထိကျွန်တော်တို့အတိအကျပြုစုနိုင်ခြင်းမရှိသေးပါဘူးအဲ့ဒီလိုတော့အဲ့ဒီစိတ်ရင်းတွေပြုစုပြီးတော့ကျွန်တော်တို့ဟိုထိုက်ထိုက်တန်တန်ဂုံပြုတာကိုလည်းပဲအခုအချိန်ထိမလုံနိုင်သေးပါဘူးအဲ့ဒီအခါကျတော့လက်ရှိအချိန်ဒီမှာကျွန်တော်တို့လက်ရှိအပြောင်းလဲကိုဦးဆောင်နေတဲ့တော့ NLD အစိုးရနဲ့ NLD လွတ်တော်ဖွဲ့အနေနဲ့ဒီကိစ္စတွေကိုအလေးနဲ့ထားပြီးတော့စဉ်းစားတုံ့တက်ဖော်ဆောင်နိုင်မှုကတော့ အင်မတန်မှအရေးကြီးတယ်လို့ကျွန်တော်ကသုံးသပ်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဥကုကူကြီးတော်တော်ရံမျိုးသိန်းဦးသိန်းတောင်းလေးလိုက်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်တရရှင်တွေကိုလှည့်ပေးကြပါလေကိုမင်းအောင်ကြားပါလားခင်ဗျာသူတူတူလေးဆွေးနွေးမေးမြန်းလို့ရပါတယ
်ကြားပါတယ
်ဟုတ်ကဲ့ဆွေးနွေးမေးမြန်းလို့ရပါပဲတူတူတူပေါ့အ
ဲကျွန်တော်တို့ကျွန်တော်လည်းဒီ88အရေးခင်မှာတော့ပေါင်းခဲ့တဲ့လူတယောက်ပါလေနောက်ပိုင်းကျွန်တော်လည်းအကြောင်းမျိုးကြောင့်ဒီ program အတမဲ့ဘူးလို့ဆိုတော့တယောက်တည်းလှုပ်ရှားနေပါတယ်အဲ့တော့ဒီဒီလူလူကြီးစိတ်ကြွေးချယ်ရတဲ့ NND အစိုးရတော့အကောင်းဆုံးတော့လဲကြိုးစားနေတယ်လို့ကျွန်တော်လည်းအားလုံးမြန်မာလို့ဆိုတော့88မျိုးစဲကျောင်းသားတွေကိုလည်းကိုစားပြီးပြီးတော့နိုင်ငံအတွက်အကောင်းဆုံးကြိုးစားလှုပ်ရှားနေတယ်ဆိုတာကျွန်တော်လည်းအပြည့်ဝချုပ်ကြည့်ပါတော့လည်းတစ်ခါမှတော့ဒီယူမပစ်တဲ့ဆီအနာရှင်ရဲ့နှောက်ချစ်ဖွဲ့စည်းကိုအခြေခံဥပဒေကိုလက်ခံထားရတယ်မလို့ဒါကိုလည်းပြင်ဆင်မှလူတွေကလည်းအားလုံးတောက်ဆိုဒါကိုပဲအရေးထားဒါမှလည်းတိုင်းပြည်တိုးတက်ဖို့အတွက်အလုံးမင်းအရေးကြီးအရာချဲဆောင်လဲသူရဲ့သဘောပေါက်တယ်ဒါကိုလည်းသူအမြင်နဲ့အလုံးကြိုးစားနေပါလေဒါမဲ့သူတို့88ပြည်သူနဲ့တိုင်းပြည်အစိုးရတော့ဆက်လက်ပြီးတော့တည်ငြိမ်လက်ညှိနဲ့ပါဝင်ပေါင်းဆက်ပြီးတော့ဒီယူမာတဲ့ဆီအနာရှင်ကိုကျွေးအားလုံးအပြည့်တိုင်ထုတ်ချနိုင်မှုတော့အမတမအရေးကြီးတယ်လို့ကျွန်တော်နေနဲ့
ဟုတ်ကဲ့
သုံးသပ်ပါတယ
်ဟုတ်ကဲ့ကိုမင်းအောင်ကျေးဇူးပါခင်ဗျာကိုမင်းအောင်သူ့ရဲ့အမြင်သဘောထားပေါ့နော်နောက်တီဦးကျွန်တော်တခါတည်းမေးလိုက်ချင်ပါတယ်ကုဇော်ဝင်းနိုင်ကုဇော်ဝင်းနိုင်မီမီယန်ဆွေးနွေးလို့ရပါတယ်ဥကုကုကြီးဒေါက်တာရေမျိုးသိန်းဦးသိန်းတန်းဦးရှိပါတယ
်ဟုတ်ကဲ့ဗျာမင်္ဂလာပါဗျာဟုတ်ကဲ့ဗျာကျွန်တော်ရှင်းလင်းလို့မှလည်းပါဝင်ခဲ့ပါဗျာအခုလက်ရှိအစိုးရကိုင်နေတာတော့ဒီမိုကရေစီလမ်းကြောင်းပေါ်တော့ပြည်သူရောက်သွားရောက်သွားတော့သူကအာရုံဥပယ်ရောက်ပြီတော့ဗျာဒီချင်းရောက်ကြီးရောက်ခေါ်ကတော့တော့အားလုံးပဲသူ့ပေါင်းပြီးတော့တိုက်ပွဲကိုဆက်လက်ဝင်ရအောင်မယ်လို့ကျွန်တော်ယုံကြည်ပါတယ်ဗျာဒီကြောင်းနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့ဒီရာဇာနေတာက2008ဖွဲ့စည်းပုံအခြေခံအဲ့ဒါကိုပဲဒီလိုပြပါမယ်ဒီလက်ရှိတက်ဆန်နေတဲ့ပြပါတယ်ဒါလေးကိုပြေချင်းတက္ကသပြင်ပေးမယ်လို့အဲ့မှာကျွန်တော်တို့ဆရာကြီးရှင်းနေအဲ့ဥပဒေနာဝင်ကျွန်တော်မေးတင်ပါတယ်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်ထပ် threshold တူတစ်ဆက်သေးခေါ်လိုက်ချင်ပါတယ် slide ဖွေကုံ slide ဖွေကုံဆွေးနွေးမြန်းလို့ရပါတယ
်ဟုတ်ကဲ့88ရေတော်ပုံကနေပြီးတော့မှာအခုဒီမိုကရေစီလမ်းကြောင်းပေါ်တော့ကျွန်တော်တို့နိုင်ငံတော်တော့ TO ပါတယ်ဟောပို့နိုင်ခဲ့ပြီပေါ့သို့တူညာလည်းပဲအခုချိန်ထိမဖြစ်နေတည်းလေဆိုရင်တော့အရင်တုန်းကတော့တရားဝင်ဆင့်အနာရှင်အစိုးရပေါ့အခုကတော့တရားဝင်ဆင့်အနာရှင်အစိုးရကကြံ့နေတဲ့ဥပမာ2008ဖွဲ့စည်းပုံအဖြစ်ပေါ်ပေါက်လာတဲ့ဟိုတမရဝခန့်ကန်တဲ့အင်တာမကြီးမတော့88မျိုးစစ်တီရဲ့88ရေပွင့်ကြီးမှန်းချက်တော့ဟို2008ဖွဲ့စည်းပုံမပြေနိုင်ဘူးဆိုရင်တော့ဟိုမတိဆုံတည်ဘူးလို့ခေါ်ရမှာပေါ့အဲ့ဒါကြောင့်လက်ရှိထွတ်တော်အမတ်ဒီနိုင်ငံကြီးမလုပ်ဘူးတဲ့ထွတ်တော်အမတ်ဒီရောကျွန်တော်အပါဝင်ပေါ့နော်ပြောချင်တဲ့ဥစ္စာကတော့အစိုးရရောအရင်တုန်းကအသေးကိုစတေးပြီးတော့မှဒီလိုမျိုးအဆင့်ရောက်အောင်တက်စီချောင်တော့လုတ်ပေးခဲ့တဲ့တူဒီကိုမမေ့ဖို့သူတို့လူပဲကိုကျိုးကိုမညာပဲနဲ့ကိုကျိုးကိုမစင်စားပဲနဲ့လူအပ်တဲ့2008ဖွဲ့စည်းပုံကိုပြင်လို့ရအောင်စူးစမ်းဖြစ်ခြင်းနဲ့နောက်တစ်ခါတော့နောက်ဆုံးအနေနဲ့ပြောချင်တဲ့ဥစ္စာကတော့တက်မတော်ကလည်းပဲအရင်တုန်းကဟိုအကြီးရိုးပုံကလို့တွေးဒီဟိုအသေးဒီပေးပြီးတော့မှဖွဲ့စည်းပုံပြင်တာမျိုးမဟုတ်ပဲနဲ့ငင်းချမ်းစွာဖြင့်အခု၅နှစ်အတွို့တွင်မကြံခင်မှာအမြန်ဆုံးပြင်နိုင်တော့အကောင်းဆုံးဖြစ်မယ်လို့တော့မဟုတ်ရင်တော့မဖြစ်တဲ့ဥစ္စာတော့မဖြစ်စေချင်တော့ဘူးလို့ကျွန်တော်အမြင်ကတော့အဲ့လိုပဲဖြစ်ပါတယ်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီသရရှင်၃ဦးလုံးပြောသွားတဲ့အထက်မှာတော့ဖွဲ့စည်းပုံပြင်ရေးဆိုတဲ့ကိစ္စကိုတော်လေးလေးပြီးပြီးတော့ပြောသွားပါတယ်ကျွန်တော်အဲ့ဒါနဲ့ပတ်သက်ပြီးတော့ဆွေးနွေးမှာဖြစ်ပါတယ်ဒါပေမဲ့ဒီပလက်ကင်မှာခုနကကို slide ဖွဲ့ကုံပြောသွားတဲ့အထက်မှာဒီ88တုံးကဥဆောင်လုတ်ခဲ့တဲ့လူတွေကိုလည်းမေးဖို့မလိုဘူးဆိုတဲ့ကိစ္စအဲ့ဒါနဲ့ပတ်သက်လို့ကျွန်တော်လည်းမေးချင်ပါတယ်မေးချင်တဲ့ဆိုတာကဥကုကူယူကိုပဲအရင်မေးချင်ပါလေခင်ဗျာဘာလို့ဆိုတော့ဒီအချိန်ကြီးကတော်တော်များများပြောစရာတွေရှိပါတယ်88တုံးကဥဆောင်ပြီးတော့လုခဲ့ကြတဲ့လူတွေဒီနေ့နိုင်ငံတော်ရဲ့အစိုးရဘက်အုပ်ချုပ်ရေးဘက်မှာပါဝင်မှုနည်းတယ်ပေါ့နော်အဲ့ဒီဒီဟာနဲ့ပတ်သက်လို့လေဒေါက်ဆန်းစုကြည်ကတက်ခုတ်တမားနဲ့ဗဘူးတမားဆိုပြီးတော့တင်စားပြောသွားတာရှိပါလေဥကုကြီးအဲ့သဘောထားလေးနဲ့ဥကုကြီးရဲ့သဘောထားလေးသိချင်ပါလားဒါနဲ့ပတ်သက်လို့
ဟိုအရင်တော့ပြောချင်တာကလေကျွန်တော်တို့လွန်ခဲ့တဲ့29နှစ်နိုင်ငံရေးစလုတဲ့အချိန်မှာကျွန်တော်တို့တဦးချင်းအနေနဲ့ရောအလားငါကတော့ဘာကြီးဖြစ်ရမယ်ဆိုတော့မျှော်မှန်းချက်မျိုးဘလို့မရှိခဲ့ပါဘူးကျွန်တော်တို့အဲ့အချိန်တုန်းကကျွန်တော်တို့ကြားနေတဲ့နိုင်ငံရေးနဲ့ပတ်သက်တဲ့ရလက်ကတော့ဘယ်နှားနေမှမသိတဲ့ရေကြီးအိုင်ပေါ့ကျွန်တော်တို့အကိုကြီးတွေနောင်တော်ကြီးတွေအလားအိမ်ကနေပျောက်သွားတယ်ပြန်လာတယ်တချို့ယူသွားတယ်တချို့ဘဝပြတ်သွားတယ်ဆိုတော့ဇလန်းနေနဲ့ပဲကျွန်တော်တို့နိုင်ငံရေးတွေကိုဝင်လာတာပါအ အဲ့တော့ဒီနေ့ဒီချိန်ကျမှလွတ်တော်ကိုယ်စားလှယ်တို့ဝန်ကြီးတို့ဘာတို့ညာတို့ဟာဖြစ်လာတော့ဒါကျွန်တော်တို့စပြီးတော့နိုင်ငံရေးတဲ့ဝင်လာစဉ်တုန်းကတို့ခင်မှာတို့တတ်နိုင်သလောက်လုပ်မယ်ဒါကြီးတော့မတရားတာကြီးကိုတော့တို့တော်လန့်မယ်ဆိုတဲ့စိတ်တစ်ခုတည်းနဲ့ပဲလုပ်ခဲ့တာပါဒါအရင်ဆုံးဒါလေးကိုကျွန်တော်တို့ရိုးရိုးသားသားပဲပြောချင်ပါတယ်အဲ့တော့အဲ့ဒီကနေပြီးတော့မှလုံးတဲ့ကျွန်တော်တို့နိုင်ငံရေးရာဖြတ်တန်းမှုနှစ်30နီးပါးဖြစ်လာတဲ့အခါကျတော့ကျွန်တော်တို့ရဲ့လေလာစီးပူးမှုတွေကျွန်တော်တို့ရဲ့အတွေ့အကြုံတွေကိုထိုက်ထိုက်တန်တန်ပြန်ပြီးတော့အသုံးချခြင်းနဲ့စေတနာကတော့ကျွန်တော်တို့မှာရှိပါတယ်အဲ့တော့ဒါကြောင့်မလို့အခုနေမှာဒါကျွန်တော်တို့လုခွင့်မရသေးပေမဲ့လို့တတ်နိုင်သလောက်တော့ကျွန်တော်တို့ရဲဘော်တွေစုပေါင်းပြီးတော့ကျွန်တော်တို့ရဲ့အတွေ့အကြုံတွေစေတနာတွေကိုအကောင့်ထဲပေါ်နိုင်ဖို့အတွက်တော့ကျွန်တော်တို့စူးစမ်းမှာပါလို့
ဟုတ်ကဲ့ကျွန်တော်အဲ့ဒါဒေါက်တာရေမျိုးသိမ်းလဲမေးချင်ပါတယ်တကယ်တမ်းပြောမှဆိုရင် transition အသွင်ကူးပြောင်းတဲ့ကာလသွားကြမယ်ဆိုရင်တစ်ချိန်လုံးကဒီအပြောင်းလဲဖြစ်အောင်ဥဆောင်ခဲ့ကြတဲ့လူတွေလောက်တကယ်တမ်း commit ဖြစ်ပါမလားအကဲမပါခဲ့တဲ့လူတွေအဲ့လိုမျိုးအများစုပါဝင်လာမယ်ဆိုလို့ရှင်ဒေါက်တာရေမျိုးသိမ်းအမြင်သိချင်ပါတယ
်အဲကျွန်တော်ကတော့ခုနပြောသလိုပေါ့ကျွန်တော်တို့တွေလာ1988မှာကျွန်တော်တို့တွေဒီလှုပ်ရှားမှုတွေကိုပါလာခဲ့တာကျွန်တော်တို့အာဏာရဖို့လည်းမဟုတ်ဘူးကျွန်တော်တို့နေရာရဖို့လည်းမဟုတ်ဘူးသို့တော်လည်းပဲအဲ့ဒီအချိန်မှာကျွန်တော်တို့ဟာအပြောင်းလဲတစ်ခုကိုပခုံးနဲ့ထမ်းတင်ပြီးတော့ဟလာဒီအပြောင်းလဲကိုဥဆောင်နိုင်မဲ့လူတွေနေရာရလာဖို့အတွက်ဟလာဟိုအောင်ပွဲရလာဖို့အတွက်ကျွန်တော်တို့ကျောင်းသားတူတရက်လုံးကပေါ့လေထမ်းပိုးပြီးတော့ပခုံးမနဲ့ထမ်းပိုးပြီးတော့ဆောင်ရွက်ခဲ့တာလို့ကျွန်တော်ကမြင်ပါတယ်ဒါပေမဲ့လက်ရှိအချိန်ဒီမှာကျွန်တော်အမြင်အားဖြင့်တော့ဟလာ2015ရွေးကောက်ပွဲနောက်ပိုင်းကျွန်တော်တို့ပေါ်လာတဲ့အစိုးရတွေလွတ်တော်တွေအပေါ်မှာတော့အားမလို့အားမရဖြစ်တာတော့ကျွန်တော်ပါဝင်အတော်များများမှာကြေကြေပြန့်ပြန့်ဖြစ်နေပါတယ်အဲ့ဒီတော့ဒီအစိုးရအဖွဲ့ထဲမှာလွတ်တော်ထဲမှာတာဝန်ယူနေတဲ့လူတိုင်းကိုမဆိုလိုပါဘူးဒါပေမဲ့အဲ့ဒီမှာတာဝန်ယူနေတဲ့လူအများစုဟာနော်လွန်ခဲ့တဲ့26နှစ်တုန်းကစပြီးတော့ဒီနေ့ဒီချိန်အထိအသက်တွေဘဝတွေပေးဆက်ပြီးတော့ရင်းနှီးပြီးတော့ကြားယူခဲ့တဲ့ဒီနေရာဒီအခြေအနေတစ်ခုကိုနော်မရင်းမရင်ဆက်ပြီးတော့နော်ထင်းကျောင်းနိုင်ဖို့ပေးဆက်နိုင်ဖို့ကော်မစ်တက်ဖြစ်ဖြစ်နဲ့ဖြတ်သန်းနိုင်ဖို့လိုအပ်တယ်လို့တော့ကျွန်တော်ကတိုက်တွန်းခြင်းပါတယ
်အဲတိုက်တွန်းခြင်းပါတယ်ဆိုတော့ကိုရံမျိုးသိရဲ့အမြင်ကဘယ်လိုရှိပါလဲဒီလူတွေကလက်ရှိ88တုန်းကတောင်းဆိုခဲ့ကြတဲ့ဥဆောင်ခဲ့ကြတဲ့လူတွေရဲ့စိတ်ဆန္ဒကိုကော်မစ်ချီရလား
အဲကျွန်တော်အမြင်အားဖြင့်တော့ဟို50 50လို့ပဲကျွန်တော်ကမြင်ပါတယ်အဲ့ဒီအထဲမှာတော့ဟိုအများစုဟာကော်မစ်တက်ဖြစ်တယ်လို့အဲပြောရဖို့တော့မှနည်းနည်းခင်းရင်မယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်တစ်ဆက်တည်းပေါ့ချစ်နေဦးသိန်းတန်းဦးရဲ့အမြင်လည်းသိကြပါတယ်ဒီကိစ္စနဲ့ပတ်သက်လို
့ဟုတ်ကဲ့ဗျာကျွန်တော်ကတော့ချစ်လေးလုံးကတကယ်ဗမာပြည်တမိုင်းမှာဘလူးစည်းလူစည်းခွဲကြတာလူတွေရဲ့တမိုင်းဘဝဖြတ်တန်းမှုကိုကြည့်တဲ့အခါမှာဒီလူဟာ88မှာဘယ်လိုနေရာရက်ခတ်တယ်ဆိုတာဟိုအတဲဖြတ်တဲ့အကောင်းဆုံးပေးတာလို့ထင်တယ်ဗျအဲ့ဒါဒီကျွန်တော်ထပ်ပြောချင်တာတော့ချစ်လေးလုံးကမိုးပေါ်ကကြလာတာမဟုတ်ဘူး1962ဇူလိုင်9ရက်နေ့ကစတင်ခဲ့တဲ့ကျောင်းသားတွေရဲ့တိုက်ပွဲ1984 85 86အလူသမားလယ်သမားကျောင်းသားတွေရဲ့တိုက်ပွဲတွေကိုမိချန်ထားလို့မဖြစ်နိုင်ဘူးအဲ့တော့ဒီလိုတိုက်ပွဲစဉ်စစ်မပြတ်နိုင်ငံရေးတက်လုံကောင်းကောင်းနဲ့ပါလာတဲ့သူတွေကကျွန်တော်တို့တိုက်ပွဲကိုဆက်ပြီးတော့ဝင်ရမှာပါဟိုထွတ်တော်ကိုယ်စားလှယ်တွေဖြစ်ပြီးဖြစ်စေမဖြစ်သေးဖြစ်စေဝင်ကြီးတွေဖြစ်ပြီးဖြစ်စေမဖြစ်သေးဖြစ်စေကျွန်တော်တို့ကဘယ်သူမှဘယ်လိုလုပ်ဖို့ဒီချာယောင်းသွေးဆောင်ရတာမဟုတ်ဘူးကျွန်တော်တို့ရဲ့ပိုင်းပြတ်ချက်တွေနဲ့ကျွန်တော်တို့လုတ်ခတ်ကြတာဖြစ်တယ်အခုလည်းလုတ်နေကြတယ်နောက်ကလည်းလုတ်ဖို့ဆက်ပြေးနေကြတာဖြစ်ပါတယ်အဲ့တော့ဒါပေမဲ့ခုနကျွန်တော်ကတော့ဥက္ကဋ္ဌကြီးပြောတဲ့ transitional justice ကတော့အင်မတန်အရေးကြီးလို့ထင်တယ်အခုအလွယ်တကူနဲ့အမျိုးသားရင်ကြားစီရေးတို့အမျိုးသားသွေးစီညီရေးတို့ပေါ့ပေါ့တန်တန်ပြောနေကြတယ်တကယ်တော့အဲ့ဒီရှေ့မှာအတွင်ကူရောကြီးကာလတရားမျှတမှုရှိဖို့လို့ကိုလိုတယ် transitional justice အတွဲကျွန်တော်တို့က truth commission လေးလို့ရတယ်။ဒါတွေမလုပ်ဖဲနဲ့တော့88ကိုသိမ်းမုန်းချေဖို့ဟော88ကိုအမာရွတ်တို့ထင်းကြံနေတဲ့လူတွေနဲ့ဆက်ဆံမှုဆိုတာမဖြစ်နိုင်ဘူး။ဒီအင်အားစုအကုန်လုံးကတော့ကျွန်တော်တို့ကတော့ဒီအပေါ်မှာဒီသဘောထားပဲရှိပါတယ
်။ဟုတ်ကဲ့ခင်ဗျ။ကျွန်တော်ခုနကသရရှင်တွေကဆွေးနွေးတော့ကြတဲ့ဖွဲ့စည်းပုံပြင်ရေးကိစ္စဘယ်လိုလုပ်နိုင်မလဲ။အဲ့တော့ကျွန်တော်အုပ်သိမ်းသန်းဦးပဲတစ်ဆက်ထည့်မိကြပါလေ။ NLD မှာဖွဲ့စည်းပုံပြင်ရေးကိစ္စတကယ်တမ်းရွေးကောက်ပွဲ commitment ရွေးကောက်ပွဲမှာဂရီကွတ်တီတဲမှာလေသူတို့ပါပါတယ်ဖွဲ့စည်းပုံပြင်မယ်ဆိုတာ။ဒါမဲ့အခုချိန်အထိမလုပ်နိုင်သေးဘူး။ဘာကြောင့်လို့ဘာအခက်ခဲကြောင့်လို့ထင်ပါလဲ
။အခက်ခဲတော့မျိုးစုံကသူတို့ဘဝကစူရကဘူးကားပါပဲ။တော့မျက်နှာမျိုးစုံနဲ့ကြည့်ရပုံကြတယ်။အန်နေတွေကလည်းဝိုင်းဝိုင်းလဲနေတာပါပဲ။ပြစ်စမှန်တတ်သားတွေကလည်းနေရာအနှံ့ပါပဲ။အဲ့ဒီလိုတွေဖြစ်နေတယ်။အဲ့တော့ကျွန်တော်မြင်တာကတော့ဒီမှာ NLD အစိုးရဟာ တို့တော်တဲ့မှာဖွဲ့စည်းပုံချီအဝေးကိုပြင်းမဲ့ဆိုတာလူပြည်ကအတစင်းနဲ့ဗမာပြည်ကအတစင်းဆိုတာသဘောပေါက်တဲ့အတွက်၂၁ရာစုပင်လုံကနေတစ်ဆင့်ပြင်းမှုကြိုးစားနေတယ်လို့ကျွန်တော်ထင်တယ်ဗျ။
ဟုတ်ကဲ့ခင်ဗျကျွန်တော်ဒါဖွဲ့စည်းပုံနဲ့ပတ်သက်လို့ပြီးတော့ပဲကျွန်တော်အခုကိုဥက္ကုကြီးကိုမေးချင်ပါတယ်အဓိကအကြောင်းကတော့88မျိုးဆက်ရဲ့အခန့်ကဏ္ဍပေါ့ဘာဖြစ်လို့ဆိုတော့ပြီးခဲ့တဲ့ရွေးကောက်ပွဲမှာ88မျိုးဆက်ကျောင်းသားခေါင်းဆောင်တွေ NLD ပါတီကနေပြီးတော့ဝင်ပြိုင်မှုကြိုးစားတယ်ဒါပေမဲ့ဝင်မပြိုင်ပြစ်ဘူးပေါ့နော်အကြောင်းမျိုးကြောင်းပေါ့နော်အဲ့တော့ဒီအချိန်ဒီအောက်မှာ88ခေါင်းဆောင်တော်များများကလွတ်တော်ပြင်ပအစိုးရပြင်ပမှာပဲတည်ကြတည်ရပ်နေရတဲ့အနေထားအဲ့တော့ဒီအနေထားမှာကျွန်တော်တို့တချို့ရဲ့တောင်းဆိုချက်တွေက88မျိုးဆက်အနေနဲ့နိုင်ငံရေးပါတီတစ်ခုအနေနဲ့စုစည်းစည်းရှိတဲ့နဲ့တချို့ကလည်း NLD အနေနဲ့အဲ့ဒီကျမ်းမှာသွားပြီးရက်တင်နေဆိုတဲ့အမြင်ရှိပါလေ။ဥက္ကုကြီးရဲ့သဘောထားသိချင်ပါလေ
။ဟိုတကယ်ကတော့ကျွန်တော်တို့ဒါပြီးခဲ့တဲ့2015ရွေးကောက်ပွဲကာလအထိမှာဒီဒီမိုကရေစီအင်အားစုတွေအားကောင်းမောင်းတန်ဖြစ်ဖို့ဆိုတဲ့ဥတီချက်နဲ့ကျွန်တော်တို့ကဝန်းရံနဲ့ပံ့ပိုးတဲ့အခမ်းအကဏ္ဍကနေတောက်လျှောက်ပေါ့လေ။နောက်ဆုံးဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့အတွက်လက်မှတ်၅တန်းကောက်ခံတာတနိုင်ငံလုံးထည့်လဲစည်းရုံးတာတွေကျွန်တော်တို့တောက်လျှောက်ကျွန်တော်တို့ကြိုးစားခဲ့ပါလေ။အဲနောက်ဆုံးရွေးကောက်ပွဲအောင်နိုင်ရေးကာလမှာလည်းပဲဒါဒီမိုကရေစီအင်အားစုတွေအောင်နိုင်ရေးဆိုတာကိုကျွန်တော်တနင်္ဂနွေလုံးလှည့်ပြီးစူးစမ်းခဲ့ကြတယ်။အဲတော့ဒါဝန်ရံပံ့ပိုးတယ်လို့ပြောတဲ့အပိုင်းဟာတစ်လျှောက်လုံးကျွန်တော်တို့ဝန်ရံပံ့ပိုးခဲ့တယ်။ဒါပြီးခဲ့တဲ့ရွေးကောက်ပွဲမှာတော့ဒါကိုယ်တိုင်ကိုပဲဒါ NLD ပါတီကနေဝင်ရောက်ပြီးတော့ရွေးကောက်ခံဖို့အထိကျွန်တော်တို့စူးစမ်းခဲ့ကြတယ်ပေါ့လေ။ဒါပေမဲ့အကြောင်းအကျောင်းကြောင့်မဖြစ်ခဲ့ဘူးဆိုတဲ့အချိန်မှာကျွန်တော်တို့နိုင်ငံရေးစလုပ်ခရေကနိုင်ငံရေးကိုယူတွတ်စွာလုပ်ခဲ့ကြတာ။အဲတော့ပေးတည်တည်လေကျွန်တော်တို့ကနိုင်ငံရေးကိုလုံမဲ့သူတွေအနေနဲ့ကတော့နိုင်ငံရေးကိုထက်ထဲဝင်ဝင်ဆောင်ရွက်နိုင်ဖို့ဟာဒါနိုင်ငံရေးပါတီတစ်ခုအဖြစ်နဲ့အင်အားစုတစ်ခုအဖြစ်နဲ့ခိုင်ခိုင်မာမာယက်တည်ပြီးမှသာလျှင်ကိုယ့်ရဲ့စေတနာတွေကိုယ့်ရဲ့လိလာမှုတွေကိုယ့်ရဲ့ဟာစိတ်ကူးစိတ်တန်းတွေကိုအကောင့်တွေပေါ်နိုင်မယ်ဒါကြောင့်မလို့ကျွန်တော်တို့ကတော့ကျွန်တော်တို့မျိုးဆက်တွေအနေနဲ့နိုင်ငံရေးပါတီတစ်ရက်အဖြစ်နဲ့ဒါခိုင်ခိုင်မာမာပေါ်လာဖို့ကိုကျွန်တော်တို့ဒါနယ်အသေးသေးမှရှိတဲ့ရဲဘော်တွေရောကျွန်တော်တတိယနိုင်ငံဒီမှာရောက်နေတဲ့ရဲဘော်တွေကအစကျွန်တော်တို့အတက်နိုင်ဆုံးအကြံဉာဏ်လေးဟလာသူတို့ရဲ့အင်အားတွေကိုကျွန်တော်တို့စုစည်းပြီးတော့ဆောင်ရွက်ဖို့ကျွန်တော်တို့ပြင်ဆင်နေကြပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ကိုယူရတော့ပြင်ဆင်နေပြီဒေါက်တာရေမျိုးသိန်းအောင်ဒီ88မှာရှိတဲ့ကျောင်းသားခေါင်းဆောင်တွေမျိုးဆက်တွေအနေနဲ့အခုလိုမျိုးနိုင်ငံရေးပါတီတရအနေနဲ့ဖွဲ့လာမယ်ဆိုရင်ဒီပေါ်အမြင်သိကြပါတယ်အဲ
ကျွန်တော်ရဲ့မြင်ကတော့ဒီ88ပေါ့လေ88လုံးမျိုးဆက်ကျွန်တော်တို့ဟလာဒီကျောင်းသားခေါင်းဆောင်တွေရောကျွန်တော်တို့ကဟိုဆရာဦးသိန်းသားဦးပြောသလိုကျွန်တော်တို့1962ခုနှစ်နောက်ပိုင်းပေါ့လေဒီမျိုးဆက်အသီးသီးကိုဟလာဖြတ်တန်းပြီးတော့အတွေ့အကြုံများစွာရှိခဲ့တဲ့ဒီကျောင်းသားကောင်းဆောင်ဟောင်းတွေရောနောက်နိုင်ငံရေးအတွေ့အကြုံရှိတဲ့ပုံစံတွေရောအားလုံးပါဝင်နိုင်နေပေါ့လေကျွန်တော်တို့နိုင်ငံရေးဟိုပါတီတစ်ခုနောက်နိုင်ငံရေးပလက်ဖောင်းတစ်ခုဒီအချိန်လေးမှာလိုအပ်နေတယ်ဆိုတာကတော့ဟိုငင်းလို့မရတဲ့အချက်ပါအဲ့ပြီးတော့ကျွန်တော်တို့နိုင်ငံရေး
ကျွန်တော်စက်က30လောက်ပဲချိန်ရအောင်။
နောက်နှစ်20လောက်နိုင်ငံရေးအပြောင်းအလဲနဲ့ပတ်သက်ပြီးတော့လေကျွန်တော်တို့အပြုံမှန်းချက်ထားဖို့လိုအပ်တယ်လို့မြင်ပါတယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒိုင်းလီလိုက်အစီအစဉ်အချိန်ဆက်တော်လို့ပါပေါင်ဆွေးနွေးတဲ့ဥက္ကုကူကြီးဒေါက်တာရေမျိုးသိန်းရှင်းနေကြီးဦးသိန်းတန်ဦးတောင်းအောင်လုံးကိုကျေးဇူးများတင်ပါတယ်။တော်ရရှင်တွေအားလုံးလည်းကျေးဇူးတင်ပါတယ်ခင်ဗျာ။ဒိုင်းလီလိုက်အစီအစဉ်ရန်နာခွင့်ပေးပါ
인가냐다야리라이순회강고나신게자아라ဖြစ်ပါတယ်ခုတော့တည်င်းချင်းချုပ်ကိုမတင်ကြီးထိုက်တင်ညာပေးပါမယ်ရှင
်အမေရိကန်နိုင်ငံတိုင်းဝန်ကြီး Rex Tillerson ဒီကနေ့ထိုင်းနိုင်ငံကိုရောက်ရှိပြီးခုံသွေးရေးဒေတာရင်းလုံခြုံရေးဆိုင်ရာကိစ္စတွေကိုဆွေးနွေးပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေပေါ်ဖိအားပေးရင်းနဲ့ပတ်သက်ပြီးလဲဆွေးနွေးပြောဆိုခဲ့ပါတယ်ဖိလစ်ပိုင်မှာကျင်းပတဲ့ဒေတာရင်းညီလာခံပြည်ဝန်ကြီး Tillerson ထိုင်းနိုင်ငံကိုဒီကနေ့သွားရောက်တာဖြစ်ပါတယ်ပြဿနာတွေနဲ့ရှုပ်ရှုပ်ထွေးထွေးဖြစ်ခဲ့တဲ့စီယံရေးကာလအဆုံးသတ်သွားပြီးတဲ့နောက်ကင်ညာသမ္မတရွေးကောက်ပွဲမှာပြည်သူတွေဒီကနေ့မဲပေးခဲ့ကြပါတယ်။အကျဉ်းအနဲ့ရှင်ပြိုင်နေတဲ့နိုင်ငံတော်မဲပေးပွဲမှာဆန္ဒမဲပေးဖို့အတွက်မဲဆန္ဒရှင်တွေမိုးမလင်းခင်ကဆလိုတန်းစီစောင့်ဆိုင်ခဲ့ကြတာဖြစ်ပါတယ်။မဲရလတ်တွေကတော့လာမယ့်တောက်ကြနေ့မှာကျင်းညာနိုင်မယ်လို့ခန့်မှန်းထားပါတယ်။ဗင်နီဇွဲလားနိုင်ငံကလေးလာကြအစိုးရဆန့်ကျင်ရေးလမ်းမော်ထက်ဆန္ဒပြမှုတွေအတွင်းတေဆုံးသူ125ဦးတည်းကအများစုဟာလုံခြုံရေးတပ်ဖွဲ့တွေရဲ့ကြဲကြဲပြန့်ပြန့်တဲ့စနစ်တကျအင်အားအလွန်အကျွံသုံးဆွဲခဲ့မှုတွေကြောင့်ဖြစ်တယ်လို့ကုလသမဂ္ဂလူ့အခွင့်အရေးရုံးကပြောဆိုလိုက်ပါတယ်ရှင်
။တရင်ချင်းချုပ်ကမှတင်ခင်ထိုက်တင်ညာပေးခဲ့တာပါရှင်။ဒီညအစည်းအဝေးထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Cedric Franklin ဖြစ်ပါတယ်။ဂျမားရှားဖောင်းပါ။ဒီကနေ့ညအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ VOA American အသံညဘက်မြန်မာဘာသာအစည်းအဝေးကိုည9:00နာရီကနေ10:00နာရီအထိ92.24 25နဲ့50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.